Welcome to the Voice of America in Burmese.
မင်္ဂလာညနေဖြစ်ပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်ဧပြီလ15ရက်တကြံအကြံနေ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနမီတာ1925-32နဲ့လိုင်းလံ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့တကြံနှစ်ခုအခါတော့ဖြစ်ကြပါစေရှင်ကျွန်မသင်္ကေတထိုက်ပါစီးရီးယားနိုင်ငံအပေါ်နောက်ထပ်တိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမိသားစုတစုပထမဆုံးအနေနဲ့ဌာနေပြန်လာတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မမျှသတင်းအောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။စီးရီးတင်းမာမှုတွေဖြစ်နေစေကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကစစ်ပီးဒုက္ခသည်2000ကျော်ပိတ်မိနေတာကိုအ мян ဆုံးအရေးပေါ်အကူအညီကိထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုဘာကြောင့်အကူအညီတောင်းနေကြပါသလဲ
ဒီလိုဒုက္ခရောက်တဲ့ပြည်သူတွေကိုစစ်မထားဘဲနဲ့အများဆုံးကယ်ထုတ်ခွင့်ရအတွက်ကယ်ထုတ်နိုင်ဖို့လည်းအစီအစဉ်တွေလမ်းကြောင်းတွေရှာပြီးလုပ်ခွင့်ရအတွက်လိုတယ်လို့ကျွန်တော်တို့မြင်တယ်။အမှန်တရားအစ်စ်ကလည်းဒီနှုတ်ဆက်မနေဘဲနဲ့ဒီစိတ်ဆောက်အများဆုံးလုပ်ပေးတ
ဲ့ကချင်ကူညီကယ်ဆယ်ရေးလှုပ်နေတဲ့ဒေါ်နန်းဘူးပြောကြားသွားတာပါ။တရင်းနေပြည်နားဆင်ရပါမယ်။ဒီအကြောင်းနဲ့အတူမြမရေးရဆွေးနွေးကမ်းမြမပြည်မှပေးစာများဒီတွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာဒေါ်လာထူးခြားဆန်းပြအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမ်းမြသည်စင်အောင်တို့ပြောပြပေးပါအောင်ဗျာ
။စီးရီးယားအပေါ်နောက်ထပ်စီးရီးတိုက်ခိုက်မှုထပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းစီးရီးယားခေါင်းဆောင်ဘာရှားအယ်အာဆတ်အနေနဲ့ပြည်သူတွေအပေါ်ဓာတ်တုလက်လက်နဲ့ထပ်ပြီးတိုက်ခိုက်လာမယ်ဆိုရင်တော့ဗြိတိန်နဲ့မဟာမိတ်တွေအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့စဉ်းစားမယ်လို့လည်းပြောဆိုပါတယ်။နောက်ထပ်တိုက်ခိုက်မှုတွေအတွက်လောလောဆယ်အဆိုပြုချက်မရှိသေးဘူး။အဆက်အစိုးရအနေနဲ့နောက်ထပ်ဓာတ်တုလက်လက်နဲ့တိုက်ခိုက်လောက်အောင်အထိမမိုက်မဲဘူးလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Boris Johnson က BBC ကိုပြောဆိုခဲ့တာပါ။ American ပြင်သစ်နဲ့ဗြိတိန်တို့ကမနေ့စနေနေ့မနေ့ခင်းပိုင်းမှာစီးရီးယားရဲ့ဓာတ်တုလက်နက်တွေနဲ့သက်ဆိုင်တဲ့အဆောက်အအုံ၃ခုကိုဒုံးကျည်150နဲ့ပြစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်။နေရာတစ်ခုကဒမတ်စကတ်မြို့တော်မှာဖြစ်ပြီးနောက်နှစ်နေရာကတော့လေဗနွန်နယ်စပ်အနီး Homes မြို့မှာဖြစ်ပါတယ်။ကနေဦးစစ်တပ်တွေအရတော့ဒုံးကျည်အလုံးကပြစ်မှတ်တွေကိုထိမှန်ခဲ့တယ်လို့အဆောက်အအုံတွေပြားပြားဝတ်သွားပြီးအယက်သားထိခိုက်သေးဆုံးမှုမရှိတဲ့အကြောင်းအမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။စီးရီးယားနိုင်ငံဒူမားမြို့မှာလူပေါင်း40ကျော်သေဆုံးပြီးယာနစ်ချီနာမကျန်ဖြစ်ခဲ့ရမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့တာပါ။စီးရီးယားသမ္မတအာဆတ်ရဲ့တပ်ဖွဲ့တွေကဓာတ်တုလက်နက်တွေအသုံးပြုခဲ့တယ်လို့အမေရိကန်နဲ့မဟာမိတ်တွေကဆွဆွဲတာပါ။စီးရီးယားနဲ့ရုရှားတို့ကတော့ဒါကိုညှင်းပါတယ်။စီးရီးယားနိုင်ငံခြားရေးဝန်ကြီးကတော့ရက်ဆက်တဲ့အမေရိကန်ပြည်တိုင်ပြင်းထန်ကြွကြော်မှုဖြစ်တယ်လို့မနေ့စနေနေ့ကပြောဆိုရှုတ်ချပြီးဒါကနိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာလို့လည်းပြောပါတယ်။အမေရိကန်ဥဆောင်တဲ့စစ်စင်ရေးကမအောင်မြင်ဘူးလို့လည်းရုရှားဘက်ကဝေဖန်ပါတယ်။ဆီးရီးယားကိုပြစ်ခတ်ခဲ့တဲ့ဒုံးကျည်အများစုကိုဆီးရီးယားအစိုးရရဲ့လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ကြားပြတ်ဖျက်ချခဲ့တာလို့ရုရှားကပြောဆိုတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ပူးရဲတိုက်ခတ်မှုကအပြည့်အဝအောင်မြင်ခဲ့ကြောင်းပြောဆိုပြီးပြင်းထန်တဲ့ဗြိတိန်နိုင်ငံတို့ရဲ့ဉာဏ်ပညာကြီးပြီးစွန့်ရည်ထက်မြက်တဲ့စစ်တပ်အတွက်ကျေးဇူးတင်တယ်လို့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကတော့ဆီးရီးယားအနေနဲ့ဓာတ်တုလက်နဲ့ထပ်ပြီးသုံးလာမယ်ဆိုရင်အမေရိကန်တို့ဘက်ကလည်းအစင်းနဲ့ရှိတယ်လို့သတိပေးထားပါတယ်ရှင်
။စနေနေ့ကဆီးရီးယားအပေါ်အမေရိကန်ပြင်းထန်တဲ့ဗြိတိန်သုံးနိုင်ငံပေါင်း၄ချောင်းကပူးပေါင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတထရမ့်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့နဲ့တီးတန့်ဖုန်းဆက်သွယ်ပြောဆိုမှုတွေရှိရမှာစီးရီးယားပေါ်တိုက်ခိုက်ဖို့လိုအပ်တယ်လို့ဒါဟာမှန်ကန်တဲ့လောက်ရဖြစ်တယ်လို့အတည်ပြုပြောဆိုခဲ့ကြပါတယ်။စနေနေ့ကစီးရီးယားပေါ်လေကြောင်းတိုက်ခိုက်မှုအပြီးမှာဗြိတိန်နဲ့ပြင်သစ်တို့ရဲ့စစ်ရေးအရပူးပေါင်းပါဝင်မှုအတွေ့ကျေးဇူးတင်ရမှာဖြစ်တယ်လို့သမ္မတထရမ့်က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဓာတ်တုလက်နက်နဲ့ဇီဝလက်နက်ထုတ်လုပ်တဲ့ဆက်ဆက်ရနေရာ၃ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ American စစ်တပ်ကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတော့အန်ဒီရဲ့ကြီးမားတဲ့အခုလိုအခြေအနေမှာထိမ့်ထိမ့်သိမ့်သိမ့်လှုပ်ရှားဖို့မြစ်တာရက်ခံထားပါတယ်
။ Afghanistan ဘက်ကပြစ်ခတ်မှုကြောင့် Pakistan အကူတပ်ဖွဲ့ဝင်2ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့ Pakistan ကပြောဆိုလိုက်ပါတယ်။နေဆက်ချန်စီယိုကာယံမှုစတင်၌ရေးပြင်ဆင်ဆောင်ရွက်ဖို့အတွက် ကာရန်ဒေတာမှာတပ်ဖွဲ့ဝင်တွေပုံမှန်ကင်းလည်ခဲ့တာမှာတစ်ဖက်ကနေတိုက်ခိုက်ခဲ့တာလို့စစ်တပ်ပြောခွင့်ရကပြောပါတယ်။အခြေအနေကိုထိမ့်သိမ့်နိုင်ဖို့အတွက်နိုင်ငံစစ်တပ်တာဝန်ရှိသူတွေကြားစစ်ဆက်ဆွေးနွေးနေကြောင်းလဲပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရဘုံမှုချုပ်အာစစ်ဂါဖိုးကပြောပါတယ်။နေဆက်တစ်ဖက်ကအာဖဂန်ပြည်သူတွေထိခိုက်သေးဆုံးမှုဖြစ်မဲ့အရေးကိုရှောင်ကြဉ်နိုင်ဖို့ပါကစ္စတန်တပ်ဖွဲ့ဝင်တွေဘက်ကအစွမ်းကုန်တီးခတ်နေတယ်လို့လည်းထပ်လောင်းပြောပါတယ်။ကာရန်နဲ့တဖက်တစ်ချက်မှာရှိတဲ့အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းကခို့စ်ပြည်နယ်ဇာစီမေဒန်မြို့ရဲ့နေဆက်တစ်ချောင်းဒီကနေ့မနေ့အစောပိုင်းတိုက်ခိုက်မှုဖြစ်ခဲ့တာလို့ဒေသဆိုင်ရာအာဖဂန်ရဲချုပ်က VOA ကိုအစောပိုင်းမှာပြောဆိုပါတယ်။ပါကစ္စတန်နေသားလူချုပ်ရေးတပ်ဖွဲ့ဝင်2ဦးသေဆုံးပြီးအများအပြားဒဏ်ရာရတဲ့အကြောင်းလဲဗိုလ်ချုပ်ကြီးအဗ်ဒူဟာနန်ဇာရန်ကပြောပါတယ်။အာဖဂန်ရဲသားတအုပ်သေးဆုံးတယ်လို့ဗိုလ်ချုပ်ကြီးကအတည်ပြုပေမဲ့လေဒေတာရင်းမီဒီယာတွေပါတော့အ ਨੇ ဆုံးအာဖဂန်နေဆက်တဖွဲ့ဝင်2ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့ဖော်ပြနေကြပါတယ်ရှင
်ဒုတိယအကြိမ်မြောက်သိပ္ပံဆိုင်ရာချီတက်ဆန္ဒပြပွဲကိုအမေရိကန်နိုင်ငံမြို့တော်ဝါရှင်တန်နက်ရှင်နယ်မောမှာစနေနေ့ကပြုလုပ်ခဲ့ပြီးကမ္ဘာတဝန်းအလားတူဆန္ဒဖော်ထုတ်ပွဲ200လောက်ပြုလုပ်ခဲ့ကြပါတယ်မြို့တော်ဝါရှင်တန်မှာစနေနေ့ကသိပ္ပံဆိုင်ရာချီတက်ဆန္ဒပြပွဲမှာပါဝင်ဆန္ဒဖော်ထုတ်ခဲ့ကြသူတွေထောင်နဲ့ချီရှိပေမဲ့မနှစ်ကပထမဦးဆုံးအကြိမ်လောက်တော့လူမများဘူးလို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လက်နက်ကိုင်အကြမ်းဖက်မှုကိစ္စရပ်တွေမှာအရေးကြီးတဲ့သိပ္ပံဆိုင်ရာတွေးရှိချက်တွေကိုသမ္မတထရမ့်အစိုးရကအရေးမထားပစ်ပယ်ထားတယ်လို့ဆန္ဒပြသူတွေကဆိုပါတယ်။အမျိုးသမီးတို့ကျန်းမာရေးလက်နက်ကင်အကြမ်းဖက်မှုနဲ့အခြားအငင်းပွားပွဲကိစ္စတွေမှာသိပ္ပံဆိုင်ရာတွေးရှိချက်တွေကိုလစ်လျူရှုထားတာဆယ်စုနှစ်များစွာရှိပါပြီလို့လည်းချီတက်ဆန္ဒပြပွဲဦးဆောင်သူတွေကပြောပါရယ်လက်နက်ကင်အကြမ်းဖက်မှုဆိုင်ရာသူတေသနာတွေးရှိချက်ကိုပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့တောင်းဆိုလိုတာဟာဒီနှစ်သိပ္ပံဆိုင်ရာချီတက်ဆန္ဒပြပွဲရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့သိရပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15953ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ဂျာမိသားစုတစ်ခုပထမဆုံးအနေနဲ့ဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရကမနေ့စနေနေ့တုန်းကကြေညာပါတယ်။မောင်နှောဒေတာအကြမ်းဖက်မှုတွေကြောင့်နေရွှန့်ခွာထွက်ပြေးသူမိသားစုတစ်ခုတောင်ပြိုလဝဲပြန်လည်လက်ခံရေးစခန်းကိုဝင်ရောက်လာတာလို့အစိုးရသတင်းမှာဖော်ပြပါတယ်။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုအဖြစ်ရှင်းရသေးတာကြောင့်အခုဆောင်ရွက်ချက်ကလူတွေအာယုံဆိုင်လာအောင်ဖန်တီးဆောင်ရွက်ချက်သားဖြစ်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုံတိုက်ခါနဲ့အညီဖြစ်ပြီးရေရှည်ခံမဲ့ဌာနေပြန်ရစ်အတွက်အခြေအနေမျိုးမရှိသေးဘူးလို့လည်းဒုက္ခသည်များဆိုင်ရာကုလအဖွဲ့ကပြီးခဲ့တဲ့တောက်ချန်နေတုန်းကပြောဆိုထားတာပါ။မြန်မာဆွေရထုတ်ပြန်ချက်မှာတော့မောင်တော်အကြမ်းဖက်မှုကြောင့်နေရစွန်ထွက်ပြေးရတဲ့မိသားစုဝင်၅ဦးပြန်လည်ဝင်ရောက်လာတာဖြစ်ပြီးသူတို့ကတော့နိုင်ငံတွင်းအမှန်တကယ်နေထိုင်ခြင်းရှိမရှိနိုင်ငံသားဖြစ်မှုဥပဒေနဲ့စစ်ဆေးခဲ့ပြီးနိုင်ငံသားစီစစ်ခံမဲ့သူတွေကိုထုတ်ပေးတဲ့ NV ကပ်ပြားတွေထုတ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ရှင်
။ဆောင်းရာသီပွဲတော်မှာအမှုပညာအဖွဲ့ကိုဥဆောင်ခဲ့တဲ့တရုတ်ပြည်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံတကာရေးရာဌာနကဆောင်းထားဟူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့လာရောက်တွေ့ဆုံခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်များအတွင်းကမြောက်ကိုရီးယားခေါင်းဆောင်ကင်မြဲတရုတ်ပြည်ကိုကြိုတင်မျှော်လင့်မထားဘဲလာရောက်ခဲ့ပြီးသမ္မတအစီချင်းပင်နဲ့တွေ့ဆုံပြီးနောက်မှာတရုတ်ကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားကိုလာရောက်ခြင်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဒီလအတွင်းထိပ်သီးဆွေးနွေးပွဲကျင်းပဖို့မျှော်လင့်ရပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းနောက်သတင်းပတ်တွေထဲမှာတွေ့ဆုံသွားမယ့်အစီအစဉ်တွေရှိပါတယ်။တရုတ်ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကနှွေးထွေးစွာကြိုဆိုခဲ့ပြီးအခုလိုတွေ့ဆုံရမှာနိုင်ငံတကာနဲ့ပတ်သက်တဲ့နှစ်နိုင်ငံအရေးကိုအလေးနက်ထားဆွေးနွေးခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကပြောပေမဲ့အသေးစိတ်ကိုထုတ်ပြန်ပြောဆိုခြင်းမရှိပါဘူး
အိန္ဒိယနိုင်ငံမှာဆေချောသက်မင်္ဂလိငယ်ကိုအာဏာရပါတီကနိုင်ငံရေးသမားတဦးကအတ္တမကျင့်မှုဆွဆွဲခြင်းနဲ့ဆက်ဆက်ပြီးနောက်တဦးကိုရဲကထပ်မံဖမ်းတဲ့အကြောင်းပြည်ထောင်စုစုံစမ်းရေးမှုတွေကဒီကနေ့ပြောပါတယ်အသက်18နှစ်အရွယ်မင်္ဂလိကိုပြီးခဲ့တဲ့နှစ်ကအတ္တမကျင့်မှုဆွဆွဲခြင်းနဲ့ဥတ္တပရဒေ့ရှ်ပြည်နယ်ကလွှတ်တော်အမတ်ခါဒီပ်စင်စင်ဂါကိုဗဟုစုံစမ်းစစ်ဆေးရေးဘျူရိုကဖမ်းဆီးထားပြီးဖြစ်ပါတယ်တရားမှုကိုစုံစမ်းစစ်ဆေးမှုအတွင်းရှာဟီဒ်စင်ဆိုတဲ့အမျိုးသမီးတဦးကိုထပ်ပြီးတော့ဖမ်းဆီးတဲ့အကြောင်းဗဟိုစုံစမ်းရေးဘျူရိုပြောခွင့်ရက AFP သတင်းအေဂျင်စီကိုပြောဆိုလိုက်ပါတယ်ရှင
်။တနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပုံမတင်းကျပ်တဲ့ဥပဒေတွေချမှတ်ဖို့ကြိုးပမ်းမှုကိုစန့်ကျင်တဲ့အနေနဲ့လက်နက်ကင်ဆောင်ခွင့်ကိုထောက်ခံတဲ့ယာနဲ့ခြိတဲ့သူတွေဟာရိုင်ဖယ်တနက်များနဲ့လက်နက်ခဲယမ်းများကင်ဆောင်ပြီးစနေနေ့ကအမေရိကန်တလွာပြည်နယ်မြို့တော်တွေမှာစုဝေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ February လကလူ18ဦးသေဆုံးခဲ့တဲ့ Florida ပြည်နယ်ကကျောင်းတစ်ခုမှာပစ်ခတ်မှုဖြစ်ပွားပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့တင်းကျပ်တဲ့ဥပဒေတွေချမှတ်ဖို့လူထောင်ပေါင်းများစွာဟာမြို့တော် Washington မှာလွန်ခဲ့တဲ့3ဘက်ကခြိတက်ဆန္ဒပြအပြီးမှာအခုလိုစုဝေးဆန္ဒဖော်ထုတ်ဖို့စီစဉ်ခဲ့ကြတာပါ Direct from Washington The
Voice of America VOA ထိတိုင်းရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မားမြသစင်အောင်လို့ပြောပြခဲ့ကြတာပါဗီယိုရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bamis.voanews.com internet ဆောင်မြင်နာမှာတရက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆောင်မြင်နာ VOA Burmese News မှာလည်းတရက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားပါမယ်စီးရီးတင်မာမှုတွေဖြစ်နေစေကချင်းပြည်နယ်တနိုင်းမြို့နယ်အတွင်းစစ်ပြေးဒုက္ခသည်2000ကျော်ပိတ်မိနေတာကိုအ мян ဆုံးအရေးပေါ်အကူအညီကဲထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုအကူအညီတောင်းခံထားပေမဲ့အခုချိန်အကြောင်းပြန်ကြားခြင်းမရှိသေးပါဘူးကချင်စစ်ပြေးဒုက္ခသည်တွေအခုလိုတကြံကာလကြီးမှအသက်ပြေးပြီးတော့လူအသက်လူပြီးတော့ပြေးနေရတဲ့ဒီစစ်ပြေးဒုက္ခသည်တွေအတွက်ကူညီမှုတွေအမြန်ဆုံးဆောင်ရွက်ပေးဖို့ကိုတမရနဲ့ဒေါံဆန်းစုကြည်တို့ကိုတောင်းဆိုထားပါတယ်အသေးစိတ်ကိုတော့မဆုမွန်ပြောပြမှာပါ
ကချင်ပြည်နယ်တနိုင်းမြို့နယ်အောင်လော့ကျေးရွာဆူရီယန်ကျေးရွာနဲ့ဆူရွာကျေးရွာတွေနားမှာကချင်ပြည်နယ်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစိုးရတပ်တို့ကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကနေစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။လေကြောင်းတွေပါထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်အောင်လော့ကျေးရွာသားတဦးသေဆုံးပြီးတဦးကဒဏ်ရာပြင်းထန်ရခဲ့ပါတယ်။အခုလိုမျိုးစစ်တပ်ဘက်ကဝေဟင်ကရောမြေပြင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်လာနေတဲ့အတွက်ကလေးငယ်တွေနဲ့တပ်ကြီးရွယ်အိုတွေအမျိုးသမီးတွေပါဝင်ရွာသား2000ကျော်လောက်ဟာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရပြီးတော်လေးဒုက္ခတွေ့နေကြရတယ်လို့ဒုက္ခတဲ့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ပိတ်မိနေတဲ့ပြည်သူတွေကသူတို့ကိုကုညီကယ်ထုတ်ပေးဖို့ဆက်သွယ်လာတဲ့အတွက်တနိုင်းဒေသကုကဲမှုစစ်ဌာနချုပ်ကုကဲရေးမှုရုံးကိုအကူအညီတောင်းခဲ့ပေမဲ့မရခဲ့လို့ဧပြီလ14ရက်နေ့ရက်စွဲနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ကိုခရီးရန်ဂိုင်းမောင်းစုံစစ်ဘေးရှောင်ဒုက္ခသည်များကုညီဆောင်ရှောက်ရေးကော်မတီတနိုင်းမြို့နယ်ကနေပြီးတော့ဒုက္ခသည်တွေကိုအ мян ဆုံးအရေးပေါ်ကုညီကယ်ထုတ်ပေးဖို့ဝန်ကြီးချုပ်ကိုအကူအညီတောင်းခံစာပေးပို့ပါတယ်ဒါပေမဲ့လို့အခုချိန်အထိကချင်ပြည်နယ်ဝန်ကြီးချုပ်နောက်ကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကဒုက္ခသည်တွေအရေးအကြောင်းပြန်ကြားလာတာမရှိသေးဘူးလို့ကချင်နေချင်းခရီးရန်ဖွဲ့ချုပ်ကပညာရေးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ဦးသိင်းငင်းကပြောပါတယ
်ဒီလိုင်းနုံခူးဆိုတဲ့နေရာနဲ့တနိုင်းဘက်ကဟိုဟာ on lot ဆိုတဲ့နေရာနှစ်ခုကပေါ့အဲ့ဒီ P2 တွေဖြစ်ပြင်းနေတဲ့တော့မှနေနေရတဲ့အခြေအနေဖြစ်နေတာအခုဘယ်သူမှဆက်တွယ်လို့မရတဲ့အခြေအနေပေါ့နော်အဲ့ဒါမစ်ချီနာကဒီခရီးရန်အဖွဲ့ပေါင်းစုံတွေကဒီစာထုတ်ထားတာပေါ့မင်းကအဲ့တော့အစိုးရဘက်ကတော့ဘာမှတုံ့ပြန်တာမရှိသေးဘူးခုချိန်တို့ရ responsibility နဲ့ accountable ကိုရမှာပေါ့နော်တာဝန်ခံမှုနဲ့တာဝန်ရှိမှုပြုလုပ်တင်တယ်လို့ထင်တယ်လက်တွေ့ဆန်ဆန်နဲ့တာဝန်တင်တယ်လို့မျှော်လင့်တာပေါ့
တနိုင်းဘက်မှာကဒုက္ခသည်2000ကျော်လောက်ပိတ်မိနေတဲ့အနေအထားကိုနိုင်ငံတော်ရဲ့သမ္မတအသစ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးပေါ်ကူညီကယ်ဆယ်မှုတွေအ мян ဆုံးဆောင်ရွက်ပေးတင်ပါပြီလို့လည်းဒုက္ခသည်ကိုကူညီပေးနေတဲ့ Trade Center နဲ့ Foundation အဖွဲ့ကဒေါ်နန်ဘူးကလည်းပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဆိုးရတဲ့အနေနဲ့တာဝန်ခံစိတ်အစိမ့်နဲ့ဒီလိုဒုက္ခရောက်တဲ့ပြည်သူတွေကိုစိတ်မချဘဲနဲ့အ мян ဆုံးကယ်ထုတ်ဖို့ရန်အတွက်ကယ်ထုတ်နိုင်ဖို့ရန်အတွက်အစီအစဉ်တွေရန်ကောင်းတွေရှာရလို့ပြန်ပြီးလိုတယ်လို့ကျွန်တော်တို့မြင်တယ်။အမှန်တအစ်စ်ကလည်းဘင်းဟိုနှုတ်ဆက်မနေဘဲနဲ့ဒီစိတ်စာကိုအမြဲတမ်းပို့ပေးတယ်လို့ကျွန်တော်ကတော့မြင်ပါတယ်။နိုင်ငံတော်အတိုင်းအမြစ်ကလည်းပဲစိတ်စာကိုအမြဲတမ်းပ ဒီမြန်မာရှာပြီးတော့အမြန်ဆုံးဖြည့်ရှင်းပေးဖို့အတွက်လိုလဲလို့ကျွန်တော်တို့ထင်ပါတယ်။ဝန်ကြီးချုပ်ကိုယ်တိုင်ကလည်းဖွံ့ဖြိုးရေးပွားသွားပြီးတော့မှတခါလဲပို့ကချင်ရမယ်ပြောနေကြတယ်။အဲ့ဒါလို့ဖြစ်နေတဲ့အချိန်မှာတနိုင်းမှာဒီပို့ကချင်ပြည်နယ်မှာပဲအဲပြည်သူတွေအများကြီးပဲထောင်ချီပြီးတော့2000ကျော်ဒုက္ခရောက်နေတာကိုဘာမှမလုပ်ပေးဘဲနဲ့ဘာမှမပြောပေးနဲ့နေတာတော့ကျွန်တော်တို့လုံးဝမလုပ်ချင်ဘူးပေါ့နော်
။ရာသီဥတွေကတော်လေးဆိုးဝါးနေတဲ့အတွက်တောတွေထဲမှာပိတ်မိနေတဲ့ထောင်ချီတဲ့ဆေးပြေဒုက္ခတွေဟာဒီရက်ပိုင်းတွေအတွင်းမှာပဲတောက်သုံးရည်နဲ့စားနပ်ရိက္ခာပြတ်တောက်နိုင်တဲ့အတွက်သူတို့စီကိုအမြန်ဆုံးလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပိတ်မိနေတဲ့သူတွေကိုအမြန်ဆုံးကယ်ထုတ်ပေးဖို့လိုအပ်နေပြီလို့လည်းဒုက္ခတွေကူညီပေးနေသူတွေကပြောပါတယ်။ Tragender နဲ့ Foundation အဖွဲ့ဒေါ်နန်ဘူးပြောပြတာကတော့
ဒီလူပေါင်း2000ကျော်လောက်ရှိတယ်လို့ကြားရတယ်ရှင်ပြီးတော့သူတို့ကထွက်လို့လည်းမရဘယ်မှလည်းသွားလို့မရတဲ့ခါတော့စိုးနေတယ်။စိုးရင်တော့နောက်ထပ်3-5ရက်လောက်ဆိုရင်သူတို့ရိတ်ခါရပြတ်သွားမယ်ပေါ့။အဲ့ဒါသူတို့ရှိနေတဲ့ဥစ္စာကိုစားဝိုင်းစားနေကြတာကိုယ်ခံမိပြီဆိုတော့အဲ့ဒီတစ်ခုအရင်တိုးရင်ပေါ့ပြီးတော့ခင်မလည်းသွားလို့မရသွားလို့မရဆိုတာကဘိုင်းနေပိုင်းထောင်ထားတဲ့ခါကျတော့သွားလို့မရပေါ့နော်အဲ့ဒါကြောင့်အရင်ဒုက္ခရောက်တယ်လို့ပြောတယ်အထူးသဖြင့်တော့ဒီကလေးငယ်တွေပေါ့ကလေးငယ်တွေနဲ့မျိုးသမီးတွေမိခင်တွေအတွက်ကိုပုံမှန်စိုးရင်တာပေါ့ကျွန်တော်တို့ကပြန်ဆုံးလုံခြုံတဲ့နေရာရောက်ဖို့အတွက်အရေးကြီးတယ်
ကချင်နေချင်းခရိယံဖွဲ့ချုပ်ကဥတည်ငင်းကလည်းအခုလိုပြောပါတယ
်အရေးကြီးတာတော့ဒီကလေးငယ်တွေနဲ့အတက်ကြီးရဲ့လူတွေရဲ့နေထိုင်မှုစားသောက်မှုပေါ့နော်အခုနိုင်ငံခုဘက်ကဆိုရင်သူတို့ဆက်တွယ်နေတယ်ဒါပေမဲ့အပြင်ဘက်ကလူတွေရောသူတို့တည်းသွားလို့မရဘူးသူတို့ရောဆက်လာလို့မရအခြေအနေဖြစ်နေတယ
်လက်တလောအခြေအနေမှာတော့ကချင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိတဲ့လိုင်ဇာအနီးမှာမြန်မာစစ်တပ်ဘက်ကစစ်တပ်အင်အားတွေအများအများတိုးချဲ့နေသလိုဒီကနေ့ညနေပိုင်းအထိမှာကိုကချင်ပြည်နယ်မိုင်းကြားရန်အနီးနဲ့ IDP စစ်ပြေးဒုက္ခသည်စခန်းတွေရှိတဲ့နေရာတွေအနီးမှာလက်နက်ကြီးကြီးကြားတဲ့တန်းတွေဇက်တိုက်ဆိုသလိုကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်မို့လို့ကချင်ပြည်နယ်အတွင်းမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပို့ပြီးတော့မှပြင်ထန်လာနိုင်ပြီးအရက်သားပြည်သူထိခိုက်သေးဆုံးမှုတွေရှိလာနိုင်တဲ့အတွက်စစ်ပြေးဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေတိုးလာနေသလိုသူတို့ကိုကူညီပေးနေတဲ့အဖွဲ့တွေဘက်ကလည်းဒေသရင်းလုံခြုံမှုအတွက်ပို့ပြီးတော့မှစိုးရိမ်နေကြပါတယ်ရှင်
။ကချင်စစ်ပြေးရှောင်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမှတ်စုမှန်ပြောပြသွားတာပါ။အခုတော့မြန်မာရေးရာဆွေးနွေးကန်းအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲမှုတွေကြောင့်ဘယ်လိုအကျိုးဆက်တွေမြန်မာအစိုးရအပေါ်ကိုတက်ရောက်နိုင်ပါသလဲအမေရိကန်ပြည်ထောင်စုမှာလူ့အခွင့်အရေးဘာသာမဟာဘွဲ့အတွက်ပညာသင်ယူနေတဲ့ Fulbright ပညာတော်သင်ကျောင်းသူမတ်အိမ်တီရီသူကိုကိုငိမ့်ညာကတွေ့ဆုံမေးမြန်းပြီးဒီတစ်ပတ်မှာတင်ပြထားပါတယ်
and conflict in Burma ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုလာရောက်ပင်တိုင်ဆွေးနွေးသူတယောက်အနေနဲ့လာရောက်ဆွေးနွေးတယ်လို့ကျွန်တော်သိထားပါတယ်ဆွေးနွေးပွဲမှာနိုင်ငံတကာကမြန်မာနိုင်ငံရဲ့ပြည်ပခအပေါ်သူတို့ဘယ်လိုရှုမြင်သုံးသပ်ကြပါလဲခင်ဗျာ
ပြည်တွင်းမှာတကယ်လက်ရှိဒီလှုပ်ရှားနေတဲ့သူတွေပေါ့နော်တကယ်မြေပြင်ကိုအခြေအနေကိုသိတဲ့သူတွေပေါ့နော်ပြည်နိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလက်ရှိအခြေအနေဘင်္ဂလားဒေ့ရှ်ကိုသွားကြတယ်အဲ့ဒီအခြေအနေတွေကိုပြန်ပြီးတော့ဆွေးနွေးတယ်သုံးသပ်တယ်ပေါ့နော်အများသောအားဖြင့်တော့ဒါကတော့အဖြေရှာတဲ့သဘောပေါ့နော်တန်မတ်ကြီးမြန်မာတန်မတ်ကြီးဦးအောင်လင်းကလည်းတက်ရောက်တယ်ပြီးတော့မြန်မာတန်ယုံဘက်ကလည်းအရန်အပြုတ်သဘောဆောင်ပြီးပေါ့နော်လူလူလားလားနဲ့နိုင်ငံတကာနဲ့ဟိုဒီကိစ္စပေါ်မှာပေါ့နော်ရခိုင်ကိစ္စကိုရခိုင်ရေးကိစ္စကိုဆွေးနွေးခြင်းနဲ့အဖြေရှာခြင်းတဲ့သဘောပေါ့နော်အားလုံးကတော်တော်များများကတော့ရှိနေတဲ့ပေါ့နော်ဘယ်လိုမျိုးအခက်အခဲတွေရှိနေလဲဆိုတဲ့ဟာလေးကိုတင်ပြသွားတယ်ပြီးတော့မြေပြင်ခြေနေဒီမှာဘယ်လိုမျိုးရှိရဲဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာမြင်တဲ့အမြင်နဲ့ပြည်တွင်းအမြင်နဲ့အမြင်တွေကပေါ့နော်တော်တော်ကွဲပြားနေတာပြောကွဲပြားနေတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒါပြန်ပြီးတော့အချင်းချင်းဖလှယ်ကြတဲ့သဘောမျိုးပေါ့နော်အဲ့ဒါမျို
းအဲ့ဒါဆိုရင်မြန်မာပြည်မှာပေါ့နော်ဖြစ်နေတဲ့ပြည်ပခါတွေကမြန်မာပြည်မြောက်ပိုင်းရှမ်းပြည်နယ်ဘက်မှာလည်းဖြစ်နေတယ်အခုရခိုင်ပြည်နယ်မှာလည်းဖြစ်နေတယ်ပေါ့နော်အဲ့ဒီနေရာမှာဒီရခိုင်ကိစ္စကိုရခိုင်ကိစ္စကိုပေါ့နော်ဒီနိုင်ငံတကာမှာအယုံဆိုင်ပြီးတော့ပို့ပြီးတော့ပြောနေကြတာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲမသိဘူ
းအချက်တစ်ခုကကြတော့ရှင်ပေါ့နော်မြန်မာနိုင်ငံမှာတခြားပြည်ပခါတွေဖြစ်နေရဆိုတဲ့ဟာကိုနိုင်ငံတကာကတိတ်မသိကြတာလည်းရှိတယ်ပေါ့နော်ဒီပြည်တွင်းစစ်တွေဖြစ်နေရကျမတို့ဒီအရှေ့မြောက်ပိုင်းမှာအဲမြန်မာပြည်မြောက်ပိုင်းမှာဖြစ်နေဒါပေမဲ့တိတ်မသိကြဘူးပေါ့နိုင်ငံကစာမျက်နှာမှာတိတ်မရောက်ဘူးဒါပေမဲ့ရခိုင်မော့ရခိုင်ရင်းညာကိစ္စကြောင့်ရှင်ပို့ပြီးတော့ပေါ့နော်ထိရောက်တယ်ပို့ပြီးတော့တိကြတယ်ပေါ့နော်ဘာလို့လဲဆိုရှင်ဒီဟာကဟို stateless ဖြစ်နေတာပေါ့ဒီနိုင်ငံခေါ်လို့မရှိဘူးပြီးတော့နောက်ကလက်ရှိချိန်ဒီမှာကြောက်ရှင်လူအရန်အများကြီးပေါ့ Bangladesh နဲ့ဇက်ကိုထွက်
ตัวใหญ่ไอ้หนูเฉยๆเจ้าตาฮิมันเทียนลูตาจินสานาทาวทามุสายาปริปคาผิดเนี่ยขาจะปูပြီးတော့อายุไซด์ตาလို့မြင်နေပေါ့เนาะปริปคาတွေနေရာနှမ်းมาဖြစ်နေတယ်ရခိုင်ဘုံပိုးပြီးอายุไซด์တယ်ဆိုတာဒီလူအများကြီးထွက်သွားလို့ပေါ့เนาะဒီလူအများကြီးထွက်တဲ့အကြောင်းကလည်းရခိုင်မြောက်ပိုင်းမှာလက်နက်ကင်အကျန်းဖတ်မှုတွေဖြစ်ခဲ့တဲ့အခြေအနေတွေရှိပါတယ်เนาะအဲ့တော့အဲ့ဒီနှစ်ခုကဘယ်လိုကွာခြားလဲမသိ
ချုပ်ဖောက်မှုတွေရှိတယ်။ဒီအရှိန်မြောက်ပိုင်းပေါ့နော်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာရှိတဲ့ပြိပခါတွေမှာလည်းလူလူခွင့်ချိုးဖောက်မှုရှိတာပေါ့နော်များသောအားဖြင့်တော့ဒီဟာတိုက်ပွဲတွေဖြစ်နေတဲ့အခါကျတော့ဒီအရှိမြောက်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းအရင်ပြောမယ်ပေါ့နော်အဲ့မှာကျတော့သူ့ရဲ့လူခွင့်ချိုးဖောက်မှုပုံစံပို့ပြီးတော့ဒီစစ်ပွဲကာလအတွင်းမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုပုံစံလေးပေါ့နော်ဥပမာတိုက်ပွဲတပ်ဖွဲ့ဝင်တွေအချင်းချင်းမှာတိုက်ကြတဲ့အခါမှာပေါ့နော်မြန်မာစိုးရမြန်မာစစ်တပ်ကရောဒီဘက်တခြားတိုင်းသားလက်နက်ကိုင်စစ်တပ်လေးရောပေါ့နော်အဲ့ဒီအချိန်မှာသူတို့တိုင်းရွာသူရွာသားတွေပေါ့အဲ့မှာရှိတဲ့ဒေသလူတွေကခံရပြည်သူတွေရဲ့အခွင့်အချိုးဖောက်မှုတွေကြောင့်ရှင်ဒီစစ်ပွဲနဲ့သက်ဆိုင်တဲ့ဟာမျိုးပေါင်းမှာပေါ်တာဆွဲခံရတာမျိုးလေးဒီငေးမြုံပိုင်းကိစ္စမျိုးလေးဒါမှမဟုတ်လို့ရှင်ဒီအတမအကျင့်ခံရတဲ့မှုလေးပေါ့နော်အဲ့လိုမျိုးအရာလေးကပို့ပြီးတော့အများတာပေါ့နေ့စဉ်နေ့တိုင်းသူတို့ကြုံရတယ်ပေါ့နော်ဒါပေမဲ့ရခိုင်မှာကြာရှင်ဒီ2019အရေးကိစ္စမဖြစ်ခင်2012မဖြစ်ခင်เนี่ยအရင်ကနေနေပြီးတော့ပေါ့နော်ဒီမွတ်စလင်တွေကြုံတွေ့နေရတာကြာရှင်ပို့ပြီးတော့ဒီချောက်သွားလို့မရဘူးပေါ့တနေရာသွားလို့မရဘူးဒီပညာရေးစီးပွားရေးနဲ့ပတ်သက်ပြီးလို့ရှင်ပေါ့နော်သူတို့အခွင့်အရေးတန်းတူမရဘူးပေါ့နော်ဒါမှမဟုတ်အဲ့လိုပြောလို့ရခိုင်လူမျိုးတွေမှာလည်းဟိုပို့ပြီးတော့ကောင်းမွန်တဲ့ဟာမျိုးရနေတာမျိုးတော့မဟုတ်ဘူးပေါ့နော်ဒါဒီပြည်နယ်တစ်ခုလုံးကဆင်းရဲမွေးတည်တဲ့အခါကျတော့သူတို့မှာပညာရေးကျန်းမာရေးလူမှုရေးအကုန်လုံးကတော့နှိမ့်ကြပါပေါ့နော်ဒါပေမဲ့ဒီမွတ်စလင်တွေကျတော့ဘာပို့ပြီးတော့အခက်အခဲရှိလဲဆိုတဲ့အခါကျတော့သူတို့ကဒီ permission တွေအများကြီးလိုရတယ်ဒီခွင့်ပြုချက်တွေအစစ်အစနဲ့ဆွဲဟာကြာဒါပို့ပြီးခက်ခဲရပေါ့ဒါပေမဲ့ဒီအခုကိစ္စမှာကြာ2019မှာကြာလို့ရှိရင်ဒီဒဇုတစ်ဖွဲ့တော့ပေါ့နော်သူနေဒီအာစာဆွဲလက်နက်ကင်ဖွဲ့နေပြောရှင်ဒီအစိုးရစတန်နဲ့ဟိုရဲဌာနတွေကိုပေါ့နော်တိုက်ခိုက်တယ်အဲ့ဒါမျိုးဖြစ်တဲ့အခါမှာအဲ့ဒါကိုနှိမ်နင်းတဲ့အခါမှာစတန်ကြာတော့ပေါ့နော်အလုံးရင်းနဲ့ပေါ့နော်အဲ့လိုလုပ်တယ်ဒါပေမဲ့မတူတာတကူอ่ะဗောနော်တခြားနေရာလေးမှာလည်းလုပ်ပေမဲ့ဥမာကချင်နဲ့တိုက်တယ်ပေမဲ့လည်းကချင် KI ကတိုက်လို့ဆိုပြီးအရှင်ကချင်လူမျိုးစုတစုလုံးကိုနှင်ထုတ်လိုက်တာမျိုးဒီတိုက်ထုတ်တာမျိုးမရှိဘူးဗောနော်ဒီမှာကျတော့ဒီအာစာဖွဲ့ကတိုက်တာနေပဲဒီလူမျိုးတစုလုံးဗောနော်အကုန်အတင်းကျပ်တွန်းထုတ်လိုက်တယ်လို့ဖြစ်တဲ့ဟာအဲ့ဒီနှစ်ခုကကွာမယ်လို့ထင်တယ်ဗောနော်အဲ့ဒါကြောင့်မလို့လည်းနိုင်ငံတကာဗောမြင်တဲ့အမြင်ကကွာတယ်လို့မြင်ပါတယ
်ဒီပြိပခါတွေဗောနော်ဖြည့်ရှင်းမှုအတွက်ဘလို့လက်တွေ့ကြတဲ့ချင်းကက်လှုပ်ဆောင်မှုမျိုးအကြံပေးခြင်းပါလဲ
အခုကကြာနိုင်ငံတကာကကြာလဲတစ်ဖက်တစ်ခါလေကြာတော့လေသူတို့လည်းသတင်းချက်လည်းမရဘူးပေါ့နော်အပြည့်အစုံမရအောင်မြေပြင်ချင်းတွေပေါ့ဘာလို့လဲဆိုတော့မြန်မာဆိုရဘက်ကလည်းဒီဘက်ကိုမသွားတွန့်ခွင့်မပေးထားရရှိရပါပေါ့နော်အခုကအချင်းချင်းတစ်ဖက်နဲ့ကျမဂျားအနေနဲ့ပေါ့နော်မြင်ရကြတော့ဒီနိုင်ငံတကာကကြာတော့လေဒါဖြစ်နေတယ်ဒါဖြစ်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်အတင်းပြောနေတယ်တစ်ဖက်မှာကြာလဲပြည်တွင်းကကြာတော့လေမဖြစ်ပါဘူးလုံးဝမဖြစ်ပါဘူးဆိုတဲ့ဟာမျိုးပြောနေတယ်ပေါ့နော်အဲ့ဒါကဘာလို့လဲဆိုတော့ဒီအချင်းချင်းမြေပြင်ချင်းတွေပေါ့မသွားဘဲနဲ့တစ်ဖက်ဟိုနေပင်ချင်းတွေပေါ့နော်မသွားဘဲနဲ့ဒါလေးဖြစ်နေရဆိုတာပြောတဲ့ဟာကြောင့်လဲခတ်တယ်မဖြစ်ဘူးဆိုတာညင်းဖို့လဲခတ်တယ်ပေါ့နော်အဓိကကြောင့်ရှင်ဒီနေရာကိုဖွင့်ပေးပြီးတော့ပေါ့နော်အဲဒီလွတ်ဗက်လိုက်မှုကင်းတယ်ပေါ့နော်လွတ်လွတ်လပ်လပ်ဆိုဆုံးစမ်းစစ်ဆေးမှုလေးပေါ့နော်လွတ်လွတ်လပ်ဟာလေးသွားခွင့်ပေးရမယ်လို့ထင်တယ်မဟုတ်လို့ရှင်ညာအခုလိုပဲပေါ့နော်တစ်ဖက်နဲ့တစ်ဖက်ကလည်းဖြစ်တယ်ဆိုပြီးတော့ပြောတယ်တစ်ဖက်လည်းမဖြစ်ဘူးဆိုရဲပြောတဲ့ဟာမျိုးပို့ပြီးတော့ပြဿနာလေးပို့ပြီးကြီးထွားစရာပေါ့နော်အမှန်တော့ဒီဖြစ်နိုင်နေဆိုလို့ရှင်ပေါ့တည်င်းချက်လက်ကတော့အရေးကြီးရပါတော့ဘာလို့မဆိုဒီမူဝါဒချမှတ်မယ်ဘာညာမူဝါဒချမှတ်မယ်ဆိုလို့ရှင်ပေါ့ဘယ်ကောင်းဆောင်မဆိုပေါ့နော်ဒီတည်င်းချက်လက်လေးကိုရရှိဖို့အရေးကြီးတဲ့ကြောင့်မလို့အခုချိန်နေရဘာဖြစ်တဲ့နေဆိုတာတစ်ပေါ့နော်ဒီနေရာလေးကိုသွားခွင့်ပြုလိုက်ရင်တော့ပို့ပြီးတော့ပေါ့နော်တည်လာနိုင်မယ်ပေါ့နော်အဲ့လိုမျိုးတော့ထင်ပါတယ
်လူအခွင့်ရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူဆိုင်ကမြန်မာနိုင်ငံအစိုးရကိုဒီ ICC မှာတရားစွဲနိုင်အောင်လုပ်ဖို့တိုက်တွန်းသွားတယ်
ဒါတော့ဒီလိုလေတိုက်တွန်းတာဆိုမဲ့ तू อ่ะဒီလိုပေါ့နော်မြန်မာ ICC ပေါ့နော်ဒီ ICC ကဖွင့်မယ်ပေါ့ဖွင့်မယ်ဆိုလို့ရှင်ကြတော့နိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှင်အချက်နှစ်ချက်ပေါ်မှာမှ तू อ่ะနိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှင်အဲ့ဒီနိုင်ငံပေါ့နော် तू အရေးယူမယ်နိုင်ငံကဒီ State Party to the Rome Statutes ပေါ့ဒီ Rome Statutes ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ဝင်ဖြစ်ရမယ်ပေါ့နော်အဲ့ခါကျတော့မြန်မာအဲ့လိုမှသာ ICC ကသူ့ဘာသာ ICC က ို့ဖွဲ့လို့ရမယ်ပေါ့နော်ဒီတိုင်းဝင်လို့ရမယ်ဒါပေမဲ့မြန်မာနိုင်ငံကလက်မှတ်မထိုးထားဘူး ICC ကိုလက်မှတ်မထိုးထားတဲ့ခါကျတော့ဟို Rome Statute ကိုလက်မှတ်မထိုးထားတဲ့ခါကျတော့ ICC ကတိုက်ရိုက်တန်းဝင်လို့မရဘူးဒါပေမဲ့နောက်တစ်ချက်ရှိတယ်အဲ့ဒါကြောင့် UN Security Council ပေါ့နော်ဒီကုလသမဂ္ဂလုံခြုံရေးကောင်စီပေါ့အဲ့ဒီကနေပြီးတော့သွားလို့ရတယ်ဒါပေမဲ့လည်းကုလသမဂ္ဂမှာတရုတ်နဲ့ရုရှားရဲ့အနေအထားအကြောင်းမလို့ပေါ့နော်မြန်မာသူတို့မှာဗီဒီယိုအနာရှိရတဲ့အကြောင်းမလို့မြန်မာနိုင်ငံတွေရော ICC ဝင်မှုအခြေအနေရပေါ့နော်လက်တလောမှာတော့ခံအောင်မယ်လို့တော့ထင်တယ်ပေါ့နော်အဲ့လိုမျိုးဟိုဝင်မှုမလွယ်ဘူးပေါ့အမှန်တိုင်းပြောရင်တော့ form သူကနောက်ဆုံးညဂျန်နိုဆိုက်တို့ဘာလို့ဆုံးဖြတ်တာကြတော့ ICC ရပဲဆုံးဖြတ်တာဟုတ်အဲ့လိုမျိုးခုံရုံးနေရာဆုံးဖြတ်တဲ့ခါကြတော့ခုံရုံးကဝင်လို့မရဘူးဟိုဖွဲ့လို့မရအောင်ဆိုခုံရုံးဖွဲ့လို့မရအောင်ဆိုရင်ဟာကြောင့်အရေးယူသွားတော့လည်းနေတော့ခတ်မယ်ပေါ့နော်ဒါပေမဲ့တစ်ခုတော့ရှိတယ်ဘာလဲဆိုရင်အဲ့ဒီလိုမြန်မာနိုင်ငံကခုံရုံးနေရာအရန်ချိန်ကြပြီးမှလည်းဟိုဖြစ်တာမျိုးရှိတယ်ပေါ့နော်ဥမာဘော့စနီးယားရဘာညာဆိုလဲတိတ်မကြခင်ကမှလုံနိုင်တယ်အဲ့လိုမျိုးအချိန်ကြာကြီးချိန်မှတကယ်တစ်ချိန်ချိန်မှပေါ့နော်ဒီတရုတ်နဲ့ရုရှားကကိုယ့်ဘက်မှာမရှိတော့ဘူးဆိုရင်တော့ဒါကတော့ခုံရုံးနေဖြစ်လာနိုင်တယ်ပေါ့နော်အဲ့လိုမျိုးပြောတာ
Yeah အခုဟို genocide တို့ ethnic cleansing တို့ဆွဆွဲနေတဲ့ဟာကိုကြတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဗာပြောခြင်းလည်းမဖြစ်ဘူ
း။အခုဒါတော့တော်တော်များနိုင်ငံတကာမှာလေဒီအစိုးရတွေနဲ့ဒီကုလသမဂ္ဂကြီးပေါ့နော်တုံးတာကြတော့သူ ethnic cleansing လို့တုံးတယ်ပေါ့မြန်မာဒီ American နာမ ethnic cleansing လို့တုံးတာ။ဘာလို့ ethnic cleansing လို့တုံးတာလဲဆိုရှင် ethnic cleansing ကဟိုအမှန်တော့တရားဟိုသူကကျောင်းတိတ်ခါပိုင်းရပါတော့ဒီတိတ်ခါပိုင်းဆိုင်ရာအရာ၃နဲ့စကလုံးမျိုးဖြစ်တယ်ပေါ့နော်သူ့မှာဥပဒေအရာနိုင်ငံတကာဥပဒေမဟုတ်ဘူးသူကနိုင်ငံတကာဥပဒေနဲ့ဒီနိုင်ငံတစ်ခုဒီ ethnic cleansing ဖြစ်လို့ဟိုနိုင်ငံခုံရုံးမှာတရားစွဲတဲ့ဟာမျိုးလုပ်လို့မရဘူးပေါ့နော်ဘာဖြစ်လို့ဆိုတော့ဥပဒေမဟုတ်ဘူးပေါ့နော်သူက morally ပေါ့ morality တိတ်ခါပိုင်းဆိုင်ရာအရာအချင်းတိတ်ခါပိုင်းဆိုင်ရာအရာပြောတာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်တယ်အဲ့ဒါဒါပေမဲ့ဒီနိုင်ငံတကာကလည်းကျွန်တော်ဆိုင်ဆွဲဟာပေါ့နော်တုံးနေဟာလူမျိုးသုံးတက်ဖြတ်မှုဆိုတဲ့ဟာကိုတုံးနေဟာလည်းအရန်ကိုသတိထားပြီးတုံးနေပေါ့နော်တော်တော်များလည်းသတိထားပြီးတုံးမှရတာပေါ့ဘာလို့လဲဆိုတော့ဥပဒေပိုင်းဆိုင်ရာလေးဖြစ်နေတဲ့အတွက်ကြောင့်မို့လို့ကျမတို့ကကျွန်တော်ဆိုင်လို့ပြောမယ်ဆိုရင်တက်တည်ပြဖို့အရန်အများကြီးလိုတယ်ပေါ့ဥမာဒီတရားဝင် UN မှာလှုပ်ထားတဲ့အတိမတ်ပြုထားတဲ့ပေါ့နော်အတိမတ်ပြုထားတဲ့ကျွန်တော်ဆိုင်ဆိုလို့ရှိရင်လည်းပေါ့နော်သူကတက်ဖြတ်မှုပေါ့နော်ဒီမဟုတ်ဘူးကျမတို့နိုင်ငံသူတွေတော်တော်များများလူမျိုးသုံးတက်ဖြတ်မှုဆိုလို့ရှင်လူတွေအကုန်လုံးတက်လိုက်တာပေါ့နော်အကုန်လုံးတက်အဲ့လိုမျိုးသူကဥပဒေကြောင့်ရှင်အကုန်လုံးတက်เสียမလို့ဒစိတ်တစ်ပိုင်းဖြစ်စီပေါ့နော်အကုန်လုံးဖြစ်စီပေါ့နော်ပြီးလို့ရှင်နောက်တစ်ခုကကြောင့်ရှင်သူကဒီလူမျိုးတစ်မျိုးဖြစ်တည်မှုတွေကိုဖျောက်ဖျက်တာကြီးလဲပါတာပေါ့နော်တက်တာတင်မဟုတ်ဘူးပေါ့ပြီးတော့နောက်တစ်ခုအဲ့မှာအဓိကနိုင်ငံတကာခုံရုံးနေမှာလေပေါ့နော်ဒီအပြစ်ချမှတ်တဲ့ခါမှာဒီပေါ်ထုတ်တဲ့ခါမှာအဓိကအခက်ခဲပေါ့နော်စင်ခေါ်မှုကကြာရှင် intent ပေါ့နော်ဒီဒါဒီစိတ်လိုလဲရနဲ့လောက်တာမျိုးပေါ့နော်ရည်ရွယ်ချက်ရှိရှိနဲ့လောက်တယ်ဆိုတဲ့ဟာမျိုးအဲ့ဒါမျိုးတက်တည်ပြဖို့ကကြတော့ခက်တာပေါ့နော်အဲ့ဒါကြောင့်မလို့လဲတော်တော်များများ genocide ဆိုတာတုံးမွားပေါ့နော်အရန်ဟိုသတိထားကြတာလို့မြင်နေပေါ့နော်ဒါမြင်နေ ethnic cleansing ပေါ့အဲ့ဒါကြတော့ဟို moral value ရပေါ့ဒါကျင့်ဝတ်ပိုင်းဆိုင်တိတ်ခါပိုင်းဆိုင်ရဂီယူဆိုင်တယ်ပေါ့နော်အဲ့လိုမျိုးအတိတ်ပဲမျိုးပြောတာပေါ့နော်ဒါပေမဲ့ခြုံမြောက်ပြောမယ်ဆိုရင်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စလေးရောဒီတခြားမြောက်ပိုင်းပေါ့နော်မြန်မာပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စလေးရောအားလုံးကဒီ crime against humanity ပေါ့လူဒီ
လူသားဓု
ပေါ့ကျူးလွန်တဲ့ရာဇဝတ်မှုလေးပေါ့နော်အဲ့လိုမျိုးလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ပါဗတ်တီအခုလိုလာရောက်ဖြေကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါ
ကိုညဉ့်ညံဆွေးနွေးတင်ဆက်တဲ့မြမရေးရာအထူးစီစဉ်ကိုနှားဆင်ခဲ့ရတာဖြစ်ပါတယ်။မချာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်တကြံအထူးအစီအစဉ်နဲ့အတူကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
။ VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ19 kHz 15453ညလိုင်းနိုမီတာ25 kHz 11803ညနဲ့လိုင်းနိုမီတာ32 kHz 9335တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာကဏ္ဍမှာတကြံအထူးအစီအစဉ်ကိုတင်ဆက်သွားမှာဖြစ်ပြီးကမ္ဘာတလွားတူကြဆမ်းရသတင်းများအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်လှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့တမတော်ငင်းညာရေးနဲ့ပတ်သက်လို့သဘောထားပြောင်းနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA မိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ။
လက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေထဲမှာတပ်မတော်နဲ့နားလည်မှုအရှိဆုံးရင်းနှီးမှုအရဆုံးလို့ယူဆနိုင်တဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့တပ်မတော်ကြားထိတွေ့တိုက်ပွဲတွေဆက်ဖြစ်လာပြီးတစ်ဖက်နဲ့တစ်ဖက်ဆွဆွဲပစ်တင်မှုတွေရှိလာနေပါတယ်။ပြီးခဲ့တဲ့ AB လ10ရက်နေ့ကတော့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ဟာအဲ့ဒီကရင်ပြည်နယ်ဖာပုံမြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးရှေ့လျားတဲ့သတင်းထုတ်ပြန်ချက်တစ်ခုမြောက်ဝတီသတင်းစာမှာဖော်ပြလာပါတယ်။တမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဘာတွေပါသလဲဒီထုတ်ပြန်ချက်အပါအဝင်လက်တလောတမတော်နဲ့လက်နက်ကင်တိုင်းသားအဖွဲ့တွေရဲ့ဆက်ဆံရေးအခြေအနေကိုကြည့်ပြီးတမတော်ရဲ့ညဉ့်ဉေးလုပ်ငန်းစဉ်ပေါ်ထားတဲ့သဘောထားပြောင်းလဲစပြုလာပြီလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်တမတော်သတင်းမှပြန်ကြားရေးအဖွဲ့ကထုတ်ပြန်ချက်မှာပါတာကတမတော်အနေနဲ့ကရင်ပြည်နယ်ဖပုံမြို့နယ်အတွင်းက15မိုင်အရှိရှိတဲ့ခေပူးရွာနဲ့လွယ်မှုပလောရွာဆက်သွယ်ထားတဲ့အရင်လမ်းကြောင်းဟောင်းကိုပြန်ပြေးပြုပြင်မွမ်းမံဖောက်လုပ်လို့တဲ့အကြောင်းရည်ရွယ်ချက်ကတော့ဒေတာဖွံ့ဖြိုးရေးနဲ့ဒေတာကန်ပြည်သူတွေအသုံးပြုနိုင်ဖို့တပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာဆက်သွယ်ဆောင်ရွက်မှုလွယ်ကူစေဖို့ဆိုပြီးဖော်ပြထားပါတယ်။ဒီအတွက်တောင်ပိုင်းတိုင်းစစ်ဌာနချုပ်ကနေနယ်မြေကန် KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့စုကိုကြိုတင်အကြောင်းကြားညှိနှိုင်းမှု17ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့သက်ဆိုင်ရာနယ်မြေကန် KNLA တပ်ဖွဲ့စုကသဘောတူညီချက်ရခဲ့တယ်လို့ဖော်ပြမှထားတဲ့အတွက်သဘောတူညီချက်မရဘဲ2018ခုနှစ်မတ်လ4ရက်နေ့ကစပြီးလမ်းဖောက်လုပ်ရေးလုပ်ငန်းတွေဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒီအခါအားလုံးတိကျပြီးဖြစ်တဲ့အတိုင်းလမ်းဖောက်လုပ်ရေးပြဿနာကစပြီးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ကြားထဲမှာဖြစ်ပွားတဲ့နောက်ပြဿနာတစ်ခုကတော့မူထရောဖပုံခရိုင်ဒေသအရေးပေါ်ကူညီပေးရေး Meet အဖွဲ့ဝင်တယောက်ပြစ်ခတ်တေဆုံးသွားတဲ့ကိစ္စပါ။ဒါနဲ့ပတ်သက်ပြီး Meet ရဲ့ထုတ်ပြန်ချက်မှာတပ်မတော်နဲ့ကရင်တပ်ဖွဲ့တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသား2300ကျော်ထွက်ပြေးတိမ်းရှောင်နေရကြောင်းဒါကြောင့်အဲ့ဒီထွက်ပြေးတိမ်းရှောင်နေရသူတွေကိုအကူအညီပေးဖို့ KNU နဲ့အရက်သားတွေပါဝင်တဲ့ Meet အဖွဲ့ကိုဖွဲ့စည်းခဲ့ကြောင်းအဲ့ဒီအဖွဲ့တွေကလဲမူပလောရွာသားအသက်42နှစ်အရွယ်စောအုံမူးဆိုသူဟာရွာအပြတ်မှာတပ်မတော်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားခဲ့ကြောင်းဒါဟာတပ်မတော်အနေနဲ့ NCA တနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုချိုးဖောက်ယုံကလူခွင့်ရေးကိုပါချိုးဖောက်တယ်ဆိုပြီးဆွဆွဲထားပါတယ်ဒါပေမဲ့တက်မတော်ဘက်ကတော့အဲ့ဒီလူနာမည်ဟာဆော့ကလိုပါဆိုသူဖြစ်ပြီးနှောက်ယှက်ပစ်ခတ်ဖို့နဲ့မိုင်းထောင်ဖို့ကားလမ်းပေါ်ရောက်လာတာကြောင့်ပစ်ခတ်ဖမ်းဆီးရာကနေတိတ်ဆုံးသွားတာဖြစ်ပြီးသူစီကဘုံသီးတွေတိမ့်ဆီးရမိတယ်လို့ထုတ်ပြန်ထားပါတယ
်အခုလိုပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာတော့ပစ်ခတ်တိုက်ခိုက်မှုဆိုင်ရာပူးတွဲစောင့်ကြည့်ရေးအဖွဲ့ GMC ဆွေးနွေးပွဲကနေတဆင့်နှစ်ဖက်တွဲဆုံမှုစီစဉ်ကြတယ်လို့ဆိုပါတယ်ဒါပေမဲ့တွေးဆုံမဲ့ရက်မှာနယ်မြေကန် KNLA တပ်မှငါတပ်မှမူပါဝင်တာမရှိတဲ့အတွက်ဆွေးနွေးမှုကိုရွှေ့ဆိုင်းလိုက်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီး KNU ဘက်ကတော့တပ်မတော်နဲ့ညှိနှိုင်းတိုင်ပင်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့ဘက်မှာ MANDD ဆိုတဲ့အဖွဲ့ဖွဲ့စည်းထားတဲ့အကြောင်းအဲ့ဒီအဖွဲ့ဟာ KNLA တစ်ခုလုံးနဲ့တပ်မှ9ခုစလုံးကိုကိုးစားပြုကြောင်းအဲ့ဒီဖွဲ့ထဲမှာတပ်မတော်ဘက်ကပြောတဲ့တပ်မှငါတပ်မှမူငကိုကလေးကမပါတဲ့အကြောင်း တမရုံနဲ့ညှိမဲ့အထဲမှာနေမီကန်တမန်ငါအရာရှိတယောက်ပါဝင်ပြီးဖြစ်တဲ့အကြောင်းပြန်ပြီးရှင်းလင်းထားတာတွေ့ရပါတယ်တမရုံသတင်းမှပြန်ကြေးအဖွဲ့ထုတ်ပြန်ခြင်းရဲ့ဤကုံပိုင်းမှာတော့တမရုံဘက်ကတော့တစ်ဖက်ကနေလမ်းဟောင်းပြပြင်တာဆက်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အခြားတစ်ဖက်ကလည်းစဉ်းစားညှိနှိုင်းသွားမယ်လို့ဖော်ပြခဲ့ပါတယ်
ဒီဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကရင်လက်နက်ကင်တွေဘက်ကသဘောတူချက်မရပဲတက်မတော်ကလမ်းဖောက်လို့ထိတွေ့ပစ်ခတ်မှုတွေဖြစ်ရတယ်ဆိုတာထင်ရှားပါတယ်ထိတွေ့မှုတွေဖြစ်တဲ့အတိုင်းလဲတက်မတော်ဘက်ကလမ်းဖောက်လို့ရေးကိုဆက်ပြီးလုပ်မယ်လို့အတိအလင်းကြေညာတာတွေ့ရပါတယ်တက်မတော်ဘက်ကအသုံးနှုံးကိုကြည့်ရင်ငြိမ်းချမ်းရေးတစ်ဖက်နဲ့တစ်ဖက်နားလည်ယုံကြည်မှုရှိရေးဆိုတာထက်မိမိတက်များအုပ်ချုပ်မှုကိစ္စဆောင်ရွက်ရာတွင်အစဉ်ပြေစေရေးဆိုတာကိုပိုးပြီးဦးစားပေးပုံရပါတယ်ဒီလန်ဒေတာကန်တွေအသုံးပြုဖို့ဆိုတာကတော့တိတ်ပြီးသဘာဝမကျလှပါဘူးအကြောင်းကတော့လမ်းဖောက်လို့ထိတွေ့တိုက်ပွဲဖြစ်ရတာကြောင့်ဒေတာကန်ထောင်ထဲချီစစ်ပြေးဒုက္ခတွေတွေဘဝရောက်နေရပြီးဖြစ်လို့ပါပဲပြောရရင်ဒီလမ်းဖောက်လို့ရေးပြဿနာကြောင့်ရင်းနှီးခဲ့တဲ့ယုံကြည်ခဲ့ကြတဲ့တက်မတော်နဲ့ KNU အကြားဆက်ဆံရေးမှာအခုထစ်တွေရှိလာပြီးဆိုတာပါပဲအခြားတစ်ဖက်ကိုကြည်လိုက်ရင်လည်းတက်မတော်ဟာ NCA လက်မှတ်ထိုးထားပြီးအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ပြင်နေတဲ့ RCSS SSA ရှမ်းတပ်ဖွဲ့မွန်ပြစ်စ်ပါတီတို့နဲ့လည်းအဆင်မပြေပါဘူး RCSS SSA ကကျင်းပဖို့ပြင်ဆင်ထားတဲ့လူမှုတွဲဆောင်ပွဲတွေရပ်ဆိုင်းထားရပြီးနောင်ဘဲတော့ကျင်းပနိုင်မလဲမှန်မှန်းဆနိုင်သေးပါဘူးအလားတူမွန်ပြစ်စ်ပါတီကလုံးမဲ့လူထုတွဲဆောင်ပွဲတွေကိစ္စမှာလည်းတက်မတော်နဲ့ညှိနှိုင်းမရဖြစ်ခဲ့ပါသေးတယ်။အခုမွန်ပြစ်စ်ပါတီဘက်ကလူထုတွဲဆောင်ပွဲတစ်ခုသူ့ရဲ့နယ်မြေရေးချောင်းဖျားမှာကျင်းပခဲ့ပါတယ်။သူ့နယ်မြေမှာသူကျင်းပတာဖြစ်တော့ဘာပြဿနာမှပေါ်စရာအကြောင်းမရှိပါဘူး။ဒါပေမဲ့ဆိုးရနယ်မြေအတွင်းကျင်းပမဲ့လူထုတွဲဆောင်ပွဲကိစ္စကိုတော့ညှိနှိုင်းရအောင်မှဖြစ်ပါတယ်။ညှိနှိုင်းလို့အဆင်မပြေရင်ရှမ်းတက်ဖွဲ့လိုပဲပြဿနာတွေဆက်ပေါ်နိုင်ပါသေးတယ်။ဒါဆိုရင်21ရာစုပင်လုံညီလာခံဆိုတာလေကျင်းပဖို့ဖြစ်နိုင်အောင်မှမဟုတ်ပါဘူး
။အခုလို NCA လက်မှတ်ထိုးထားပြီးသားတိုင်းသားလက်နက်ကင်တက်ဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးအဆင်မပြေဖြစ်နေတာကောင်းတဲ့ကိစ္စမဟုတ်ပါဘူး။လက်မှတ်ထိုးထားပြီးသားအဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ပိုပြီးယုံကြည်ပိုပြီးရင်းနှီးပိုပြီးနားလည်ငြိမ်းချမ်းရေးပိုပြီးခိုင်မာလာရမယ့်အစားတန်တရားစိတ်တွေကြီးမားတဲ့အရင်အခြေအနေမျိုးပြန်ရောက်သွားစေပါတယ်။လက်ရှိ NCA လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေကလည်းဒီခြေအနေကိုစောင့်ကြည့်နေတဲ့အတွက်အကျိုးဆက်ကမကောင်းနိုင်ပါဘူး။ဒါအပြင်လက်ရှိချိန်ကချင်ပြည်နယ်ထဲမှာတပ်မတော်နဲ့ KIA ကချင်လက်နက်ကင်တပ်ဖွဲ့အစီပြောက်များတဲ့တိုက်ပွဲတွေဖြစ်ပွားနေပါသေးတယ်။တပ်မတော်ဟာလက်နက်ကင်တိုင်းသားတစ်ဖွဲ့နှစ်ဖွဲ့နဲ့ယုံကြည်မှုမရပြိပခဖြစ်ပွားနေတယ်ဆိုတာမျိုးကိုနားလည်လက်ခံလို့ရနိုင်ပေမဲ့အဖွဲ့အများစုနဲ့ထိတိုက်တိုးနေတာမျိုးကတော့မြန်မာနိုင်ငံညီညာရေးအတွက်ကောင်းမွန်တဲ့အလားအလာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။တရင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့တကြံအထူးစီစဉ်ကိုနားဆင်နိုင်ပါပြီ။
သာသွင်းဒီပွဲမြို့မြို့ကြွားကြွားစီရိုတန်ညာမဆဲနေဦးတူလားလောကကြီးမှာပျော်တယ်ဗျာအတာပွဲမှာဆုံတွေ့ရမိုးကောင်းငင်မှာကျဲနေလားဗာမြေခွေမောင်နဲ့နှမနေနေလားရွှေနဲ့မြပျော်မကုန်ရှုမွားချောချောမောမောတလားပါပါကာကမမကိုတိုင်က
မင်္ဂလာတကြံရက်မြက်ချိန်ခါဖြစ်ပါစေရှင်နှစ်တစ်နှစ်ရဲ့ကောင်းခြင်းဆိုခြင်းဖြူခြင်းညစ်ခြင်းတွေကိုထားခဲ့ပြီးတော့နှစ်သက်တစ်နှစ်ကိုမင်္ဂလာရှိရှိဖြတ်သန်းကြနိုင်ဖို့အတွက်အတာရင်နဲ့ဆေးကြောတန့်စင်ကြတဲ့အချိန်ခါလေးဖြစ်ပါရင်နော်ဒီလိုမင်္ဂလာရှိတဲ့အချိန်ခါမှာမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးတွေရေးပို့လာတဲ့သောရရှင်တွေကို VOE ကအထူးကျေးဇူးတင်ပါတယ်လို့ပြောပါရစေပျော်ရွှင်ပါစေဆိုပြီးတော့ Facebook မှာ comment တို့လေးရေးလာတဲ့သူကတော့ Zone Fair ဆိုတဲ့သောရရှင်ဖြစ်ပါတယ်တကြံရင်နဲ့အတူကြည်နူးဝယ်နှစ်သက်မင်္ဂလာဖြစ်ပါစေနော် VOE တဲ့ရင်းနှီးမြေသားဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ view you wine တို့ wine တို့သားတွေအားလုံးနှစ်သက်ကူမှာရှင်နှန်းချမ်းမြေကြပါစေလူသားအားလုံးလည်းဘေးရန်ခက်သည်ကင်းငြိမ်းကြပါစေဗျာတဲ့ဟုတ်ကဲ့ပါတော်ရရှင်ဒီအခုလို့ဆူတောင်းပေးသလိုအားလုံးတွေជីနုပွဲနှစ်သက်ချိန်ခါဖြစ်ပါစေနော
်အတာပွဲမှာဆုံတွေ့ရမင်းမရနိုင်ဘူးဗျာဒီလိုချိန်မှာတွေ့ကြရဘုမာဘူးတယ်ဗျာတာပွဲမှာဆုံတွေ့ရမင်းမရနိုင်ဘူးဗျာဒီလိုချိန်မှာတွေ့ကြရဘုံမှာဘူးလေဗျာသူတို့ဘာဘာမြူးမြူးချွတ်ချွတ်တည်တယ်လာလာသူတို့ဘာဘာမြူးမြူးချွတ်
dan la la ka chen dai ka le le pwem thau ya ka ka ma ma ko dai ka
ဒီမှာပြောတယ်ဗျတာပွဲမှာဆုံးတွေ့ရမိုးကောင်းငယ်မှာကျင်းနေလားဗာမြစ်ခွေမောင်းနေမှာနေနေလားရွှေနေမြောင်းတော့မကုန်ရှုမွားချောချောမောမောတလားပါပါကကမမကိုယ်တိုင်မနက်ကမှာကျင်းပနေတဲ့တကြံပွဲတော့ဗရဝဝနဲ့မုံလုံးရေပေါ်ကိုလွမ်းနေရတဲ့သူတွေကတော့အဝေးရောက်မြန်မာတွေပဲဖြစ်ကြပါလိမ့်မြန်မာပြည်ကနေပြီးတော့တကြံမကြခင်ကမှာအမေရိကန်ပြည်အောင်စုဖော်ဝင်မျိုးက
နေကိုပြန်ရောက်လာခဲ့တဲ့ဝါရင်အစိုးရကြီးမမအေးတယောက်လေးမြမမိကတကြံကိုလွမ်းနေပြီပါပါရွှေရွှေနာရဲ့တို့များတွေတောင်းစုမြတ်တာဝေမာစီတာစီတာစီခွန်းတို့ဆက်ရပြီရွှေရွှေနာရဲ့တို့များတွေတောင်းစုမြတ်တာဝေမာစီတာစီတာစီခွန်းတို့ဆက်ရပြီလောင်မာစီရွှေပါစီချမ်းချမ်းချမ်းနဲ့ပြည့်ညံ့ရေး
ဒီပါစီပပလီချမ်းချမ်းချမ်းနဲ့တင်ရည်စူတောင်းကလို့ဆက်ရပြီကြောင်းမေမနဲ့မာတွေကြောင်းမေမနဲ့မာတွေစူတောင်းကလို့ဆက်ရပြီပန်းပရော့တွင်ပွင့်ဝေးတင်းပြန့်ကကြိုင်နေပန်းစင်ကပေးမလေးနှစ်စင်းနဲ့တိုင်းတွေ့ဆုံးပါရဲ့ဒီမှာအေးအေးမင်္ဂလာတကြံပါ
အင်းမင်္ဂလာရှိတဲ့ကြံပါပဲကွယ်အဲ့ဒီအဲ့လိုနေနေတဲ့ဒီဖို့ဝင်းဒေတာမှာအခုအေးနေတယ်ဆိုတော့အဲ့ဒီတကြံရေးအငွေးသက်တွေခန်းစားရလားအဲ့ဒီတကြံအငွေးသက်တွေဖြစ်ပေါ်လာအောင်မြမအတိုင်းဝါရဖန်တီးတာမျိုးလုပ်ပါလားလုပ်ပါတယ်အန်ဒီကကြံခဲ့တဲ့တောက်ကြံတွေကပြန်ရုပ်တယ်ကွယ်အဲ့ခါကျတော့ကြံခဲ့တဲ့စနေနေ့တုန်းကတော့အဲ့ဒီဒမရက်ကိတာဆိုတဲ့ဘုံတော်ကြီးကျောင်းမှာ အဒီမှာနေဝန်ကျောင်းဆိုရှိတယ်လေဒီမှာပုံကျောင်းနေအများကြီးရှိရသဖြင့်အဲ့တော့အခုဘုသူရွန်ကျောင်းကနေပြီးတော့တက်ကြီးပူဇော်ပဲကို၃နိုင်မှလုပ်ခဲ့တယ်အဲတနင်္ဂနွေနေ့ကျမှပဲသူကဟိုရေကစားတဲ့ပွဲလုပ်မယ်တနင်္ဂနွေနေ့ကိုပန်းရတယ်ဆိုတာနေပူပဲလို့သူကသဘောပေါက်ပြီးတော့ပန်းရတယ်ပြောတာပဲတို့ရတော့ဟိုမနေ့ကတော့ဘိုးရင်းညကြီးရွာတာနဲ့အေးနေတယ်သူလား
ဟုတ်ကဲ
့ဘယ်လိုမျိုးကစားကြမလဲမသိပါဘူးကွယ်ဟုတ်ကဲ
့ကစ
ားတော့ကစားကြမှာပါပဲ
ဟုတ်ကဲ့အန်တီ
ဒီမှာလောက်ကြတာပေါ့
ဟုတ်ကဲ့အန်တီဟိုဒီတမီးတို့အမေရိကန်အရှေ့ကျန်းဟိုဒီဝါရှင်တန်ဒီစီဘက်မှာတော့တကြံဆိုရင်လေဟိုဂျွန်လလောက်ပေါ့နော်နည်းနည်းလေးနွေးတဲ့ຢာစီကိုစောင့်ပြီးတော့မှအဲ့မှာတကြံပွဲဆိုပြီးတက်တက်ထက်လုတ်တယ်ဟိုຢာစီဥရလည်းတော်တော်အေးနေတော့လေဆိုတော့အန်တီတို့ဘက်မှာတော့တစ်ချိန်တည်းပဲလုတ်တယ်နော်အခုကဟိုအေးနေသေးတယ်ဆိုတော့လည်းလည်းမနိုင်ဘူ
းအန်တီကဒီရောက်တော့လေဟိုပြုတ်ဒီမျိုးတွေတော်များနေခဲ့ဥပါတယ်ဒီဟုတ်မှကျတော့သူကတက်တက်ဟိုဘယ်တော့မှတရင်ရုပ်ပြီးမှတခါလုတ်တာလည်းဂျုံနေအရေးခိုင်းစကြအများကြီးရှိတယ်နောက်ပြီးတော့ဟိုဘယ်ရက်ကလည်းမဟုတ်ပါတော့သူပြန်ဟောအဲ့ဒီပေါ်နွေရချင်းမှလောက်တာရှိခဲ့တယ်ဒီပုံကကျတော့ငကူမူလာအနေတွေမလာခင်တုန်းကတော့ဟိုနွေရရက်ကြမှာလောက်တယ်ဒါပေမဲ့ဒီရောက်ပြီးတော့အခုဒီငါနှစ်လောက်ကသူကဒီ73ရက်နေပေါ့နော်အိမ်မြမာတွေနဲ့အတူတိုက်ပြီးလောက်တာတော့သိပ်ကြသေးပါဦး
ဟုတ်ကဲ့အန်တီအဲ့လိုမျိုးမြန်မာနိုင်ငံနဲ့အဝေးမှာအန်တီအနေနေရပါမယ်လေဒီလိုမြန်မာရိုးရာဒလေထုံးစံဟိုမြန်မာငွေတက်နဲ့ရရှိဖို့ဟိုတကြံပွဲတို့လိုမျိုးလုပ်တယ်ဆိုတော့ဟောဟိုမြန်မာတကြံကိုလွမ်းနဲ့အစိတ်ကပျောက်သလားအန်တီဒါမှမဟုတ်ဘလို့ခံစားရပါလဲ
သမီးရဲ့သိညာဆိုတော့ဟိုရိုးရင်းချင်းစီကနေပြီးဒီချိန်ဒီကာလဆိုရင်တို့နိုင်ငံမှာတော့သိညာကြနေပြီဆိုတဲ့အစိတ်ကလူတိုင်းမှာရှိတာပဲအန်တီလည်းရှိတာပေါ့အန်တီဆိုလို့ရှိရင်ကသုံးနှစ်လောက်ကိုသိညာဟိုမှာကြုံတာပဲလေဒါပေမဲ့အခုကျတော့ပြန်ရောက်လာတဲ့အခါကျတော့တင်ညာနဲ့လွဲလာတယ်ဒီနေ့ကျတော့ဟိုလွန်းစရာလေးတောင်ဖြစ်နေပြီ
။တကြံဆိုရင်အန်တီစိတ်ထဲမှာလေကြားရောင်နေတဲ့သချင်းလေးများရှိလား။အန်တီဆိုတာပဲဖြစ်ဖြစ်သူများဆိုတာပဲဖြစ်ဖြစ်ပေါ့လေ
။အာတကြံသချင်းတို့အများကြီးပဲဟိတို့ငငယ်တော့ဆိုနှစ်သိချင်ဦးလို့ဟာကိုဝင်ရို့ဆိုလိုက်တော့မှ Facebook မှာတက်နေပါတော့
။ဟုတ်ကဲ့အန်တီအဲ့ဒါဆိုရင်အန်တီအေးကိုအားလုံးတတိယနေကြမဲ့ပရိသတ်ကိုစားရောပေါ့နော်။ဟိုမင်္ဂလာနှစ်သိချင်ခါမင်္ဂလာရှိပျော်ရွှင်ပွဲကောင်းတဲ့တကြံအချိန်ခါဖြစ်ပါစေလို့ဆုတောင်းပေးကြပါရရှင်။
ဒီကွာလဲဆူတာပါမှာပဲမြန်မာမာဒီနေ့မရှိနိုင်မယ်လို့လေလို့ Facebook ကနေပြောလေအဲ့ဒီကမန္တလေးကဖွင့်ပွဲကရန်ကုန်ကဖွင့်ပွဲကတွေ့ကြပါလေလမ်းပြောကြည့်လို့ရတယ်လေဝင်းစားရတာပေါ့ကိုတိုင်ကိုပြီမှာပဲပြောစီစီကားကားနဲ့ပြောရှင်နဲ့ရှိရပါသေးပေါ့နော်နှစ်သိက်ကိုလည်းကောင်းကောင်းမွန်နဲ့ကျုံနေရပါသေးလို့ဆိုပြီးဆုတောင်းရတာပါပဲရှင်
Sharon no me nadi banar ga yak khevi be ya tu sa ti phan le ma ti do ka twi vi ne ka pe de me le sa ye re so lo pyak kon mi ma mi do ka ta la de wi Sharon no me nadi banar ga yak khevi be ya tu sa ti phan le ma ti do ka twi vi ne ka pe de me le sa ye re so lo pyak kon mi mamiro katala di yalli mena cheya tha aun twa de ba di honiya twe no no diniya twe no no minna ji lwan sat ka nete ku le bi ta min thami le twe bu lo khat di sham no minna ji bandar ga yak khe bi be ya tu sa ti pa le ma ti do khat twe bi Nika pire milisa iri solo piacombi mamiro katala devi
တကြံရောက်ပြီဆိုရင်မြန်မာနိုင်ငံကရောက်လာတဲ့တကြံပုံတွေဗီဒီယိုပုံတွေကိုကြည့်ပြီးတော့လွမ်းဖြင်နေရတဲ့ကျမတို့ကိုစာရေးလာတဲ့တော်ရရှင်ကတော့ရှန်ကြီးဖြစ်ပါတယ်သူကမင်္ဂလာနှစ်သက်ချင်းကတို့မြန်မာပါတဲ့ဟုတ်ကဲ့ပါရှင်ဒီတော်ရရှင်တတိပေးသလိုမြန်မာနိုင်ငံမှာမင်္ဂလာနှစ်သက်ချင်းကဖြစ်ပါတယ်နော်ရွှေမြောလာဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ VOA မိသားစုနှစ်သက်မှာရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ကျင်ပါတယ်။နောက်ထပ်နာမည်မရေးထားတဲ့သောရရှင်တစ်ယောက်ကတော့ရှိုးပွဲလေးတွေဗားလေးတွေတိုက်ရိုက်ပြပါတယ်။သူကဒီနှစ်တစ်ကြိမ်မှာအိမ်တွင်းအောင်းနေရတဲ့ဘဝမျိုးပါဆိုပြီးရေးလာပါတယ်။မင်္ဂလာရှိတဲ့နှစ်သက်မှာဆုတောင်းပေးလာတဲ့ view ရေသောရရှင်တွေမှာမတ်ထွေးကတော့မင်္ဂလာပါ။တကြံနှစ်သက်မှာပြည်ရင်းပြည်ပေါ်မှာရှိတဲ့မြမပြည်သူပြည်သားတွေအားလုံးစိတ်ချမ်းသာကိုကြမ်းမှာရှိကြပါစေဆိုပြီးဆုတောင်းပေးလာပါတယ်။
ညနေဦးတူပို့တူပို့တူသံမြူတာယာ
တင်းချမင်းများတူပို့တူပို့တူမရင်တော်ရာ
ဝိငန်းတန်ဆုံးတူပို့တူပို့အာယုံဖြောပြေးတာ
နေတို့ကိုလည်းတူပို့တူပို့မှာပါစေခင်ဗျာ
ညနေဦးတူပို့တူပို့တူသံမြူတာယာ
တင်းချမင်းများတူပို့တူပို့တူမရင်တော်ရာ
ဝိငန်းတန်ဆုံးတူပို့တူပို့အာယုံဖြောပြေးတာ
နေတို့ကိုလည်းတူပို့တူပါစေခင်ဗျာဘရတ်တွေဝင်းတဲ့ရွှေလူတူပို့တူလဲပါ
မြင်လေပြူပြူစောကမြူတူပို့တူမြင်တာ
မြင်ချင်ရေးရာအေးရာ
လင်းချင်ရေးရာအေးရာ
ဆွေဆွေလောင်းမတူပို့တူပို့တူလဲမြူဒီချစ်ချီသိညာက
ဧတမဆိတ်လဲရှင်လန်းချမ်းမြေအောင်လို့တကြံအလွန်းလေးပြေအောင်လို့ခုတလောတကြံတချင်းလေးတွေပဲဖိပြောနားထောင်မိနေတာပါအစိုးရဖြိုးပြေဆုံးဝါရင့်မျိုးသမီးအစိုးရတွေနဲ့တွဲဖက်ပြီးတော့တကြံတချင်းလေးတွေစမ်းသစ်တည်ဆူထားတာအမတမနားထောင်လို့ကောင်းပါရဲ့နော်ဟိုးရင်တွေကခက်စားလာခဲ့တဲ့တကြံတချင်းတွေကိုပြန်ပြီးတော့တည်ဆူပေးတဲ့အစိုးရတွေအားလုံးကိုလည်းစိတ်ထဲမှာကျေးဇူးတင်မိပါတယ်ဆန်ရေးဆိုတဲ့တော်ရရှင်ကနှစ်တင်မှာ view ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာပျော်ရွှင်စိတ်ကြည်လင်လန်းစံကြပါစေရှင်နဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပြရစေရှင်မေမေဆိုတဲ့တော်ရရှင်ကတော့ view ရဲ့ဖွဲ့သားတွေနှစ်သက်မှာရှင်လန်းကြပါစေလို့ဆုတောင်းပေးလာပါတယ်
။ Danger lay the views are three ညင်ညင်ခီတာတွေစောင်းခြင်းလို့ပဲ
။ပြောင်းသွေးသူရှင်နှွေရင်ကပေါ်သွေးငယ်တဲ့ဇမလာပေါ်ဆွေပြောစေခြင်း
Yani ni wa wa we sa myu lo lwe po tyo po tyo pa myu song de pi
shwe man ma la pan u ye shu mi ni ang be ne ku ni na we nge maung lan shwe
yu yu pya pya ni ni wa wa we sa myu lo lwe po tyo po tyo pa myu song de pi
shwe man ma la pan u ye chung mình nhìn ao mê
nè cú yên nè nguyên ngàn màu lan suy
ကျမတို့သူများတွေလို့စိတ်လွတ်လပ်လို့မပြောနိုင်သူတွေကမြန်မာနိုင်ငံရဲ့တနေရာမှာရှိကြပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တွေမှာတော့ကိုဆိုတဲ့သောရရှင်ကကျွန်တော်တခုလောက်မေးပြရကြပါတယ်တကြံအလုတ်ပိရက်တွေကကချင်းပြည်နယ်ဖားကံမှာအကျုံးမဝင်ဘူးလားတဲ့တက်ဆိုင်ရာလူကြီးမင်းများခင်ဗျာဆိုင်နေဆိုရင်ဘာလို့ပိတ်မပေးတာလဲလောဝါကနှစ်ဆလဲရတာမဟုတ်ပြောပြရင်လည်းအလုတ်ဖြုတ်ပစ်တယ်လို့ရေးလာပါတယ်ဖားကံမှာအလုတ်သွားလုံနေတဲ့ကြောက်တူးသမားတွေတကြံရက်တင်မှာပါအလုတ်ဆင်းနေရပုံပေါ်ပါတယ်နော်စလိုက်မော့ဆစ်ချင်းဆိုတဲ့သောရရှင်ကလည်းတိုင်းသားနယ်မြေမှာ cherry တွေရန်နံဆွဲနေတာတွေခဏမေးထားကြတာပေါ့ဆိုပြီးတော့စိတ်မကောင်းတဲ့လေတန်းနဲ့ခန့်ကုန်ကိုရေးလာတာပါမြေမောင်ချစ်တဲ့ sound ဆိုတဲ့သောရရှင်ကလည်းတကြံပွဲအတွက်တော့ပြောပါတယ်တဲ့ဒါပေမဲ့မြမပြည်မြောက်ဖက်မှာတော့အသက်ကိုလူပြောပြေးလွှားနေရတယ်ဗျာလို့ပြောလာပါတယ်အားလုံးတွေဒီနှစ်ဘေးကင်းပြီးတော့မင်္ဂလာရှိတဲ့တကြံချိန်ကဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကျမတို့တနင်္ဂနွေနေ့တိုင်းတင်ဆက်ပေးနေတဲ့ VOA မြန်မာပြည်ကပေးစာများအစီအစဉ်ကိုလေလိုင်းကနေတိုက်ရိုက်နားမစင်လိုက်ရဘူးဆိုရင်တော့အင်တာနက်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်เนา
ะသူပြောရွှေတော့မပြူငယ်တကူလုံးမင်းချောလာပူတယ်မြို့မနဲ့တမိတဲ့ခွာသူဆိုတော့မဲ့ကွယ်
那麼久呢這都浪費著那不離你把你的你的花的路說著沒過
貓克里的卡達呢鬧路逼他不哭過
貓克里的卡達呢鬧路逼他不哭過
眼沙沙呢眼淚呀啦為啥嘛為了等待la yao we kai ya ran pwin lan ban lo ne
thong ti sa la yao we
kai ya ma yitana jo ye da jan atu a season na sin ya bi khu ka ro ka ba da lwa thu ja san mya da den mya a season ko ku nyin nyang ga tin set ma phit par de di da ba ma ro selfie dab bon hla la le ri yai bi lu mu kun ye paw tin ne khit ji de ma museums of selfie so bi american pi taung su LA မြို့မှာဖွင့်လှစ်လိုက်ပါတယ်။ထိုင်းနိုင်ငံကအငင်းစားရွယ်အသက်ကြီးပိုင်းတွေအင်္ဂလိပ်စာနဲ့ကိုလက်လှူရှားအားကစားသင်တန်းတွေတက်နေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငင်းညံ့တဲ့အတူမိုက်ဤတန့်စင်တို့ကတင်ပြမှာပ
ါ။ဘုဘသာကိုဓာတ်ပုံရိုက်တာ selfie ဆွဲတဲ့ဆိုတာအမှုပညာတရဖြစ်လာပါပြီ။ရှိတော့အမျိုးမျိုးအဓိကရိုက်ပြခြင်းတဲ့ပုံစံအမျိုးမျိုးကုဘာသာကိုဓာတ်ပုံရိုက်ပြီးတော့ဆန့်ထားတဲ့လက်လေးကိုဖြတ်ထုတ်ရတာကလည်းပညာတစ်ခုဖြစ်နေပါတယ်။အရေးကြီးဆုံးကတော့ဒီ selfie တဲမှာပျော်ပျော်လေးနေဖို့ပါပဲ။ဓာတ်ပုံ selfie လှလှလေးရိုက်ပြီးတော့လူမှုကွန်ရက်ပေါ်တင်တဲ့ခေတ်ကြီးတဲမှာ Museum of Selfie ဆိုပြီးတော့ American ပြောင်းစု Los Angeles မြို့မှာဖွင့်လှစ်ထားပါတယ်။အဲ့ဒီပြတိုင်းမှာဆိုရင်ဓာတ်ပုံ selfie တွေရိုက်နိုင်တဲ့ပြကန်းတွေပါဝင်ပြီးတော့ကုဘာသာကိုဓာတ်ပုံရိုက်တာဘလို့ခေတ်စားသားသလဲဆိုတဲ့သမိုင်းကြောင်းကိုလည်းလေ့လာနိုင်ပါတယ်။ကိုကြုံရတဲ့ဖြစ်ပျက်တွေကိုဓာတ်ပုံမရိုက်ထားမိရင်ဒါမျိုးမဖြစ်ခဲ့ဘူးလို့ပြောနိုင်တဲ့ခေတ်ကြီးထဲမှာဒီပြတိုက်ထဲမှာ selfie ဓာတ်ပုံရိုက်ဖို့ကိုတိုက်တွန်းအားပေးထားပါတယ်။ပြတိုက်ရဲ့အစမှာတော့ကြည်မှန်တွေနဲ့စတင်ထားတာဖြစ်ပြီးတော့ mirror selfie ရိုက်ဖို့အတွက်အသင့်တော်ဆုံးမှာမိုးမျော်တိုက်ကြီးတွေရဲ့ထိတ်ဆုံးကိုရောက်နေတဲ့ခံစားမှုမျိုးကိုရအောင်ဖန်တီးထားတဲ့ selfie ရိုက်ရတဲ့နေရာတွေနဲ့ကဘာကျော်ပကြီးတွေဗဘူးရုပ်တွေနဲ့ selfie တွဲရိုက်နိုင်အောင်ဖန်တီးထားပါတယ်။
ထိုင်းနိုင်ငံကအငိမ့်စားရွယ်အသက်ကြီးပိုင်းတွေအင်္ဂလိပ်စာနဲ့ကိုလက်လှုပ်ရှားအားကစားသင်တန်းတွေတက်နေကြပါတယ်။ဘန်ကောက်မြို့မြောက်ပိုင်းမှာရှိတဲ့အယုဒ္ဓယခရိုင်မှာအခုလိုသင်တန်းတွေဖွင့်လှစ်ပေးတာဖြစ်ပြီးတော့အသက်ကြီးတဲ့သူတွေတယောက်တည်းအထီးကျန်နေမှာအေးရတဲ့လဲနေရမှာကိုရှောင်ရှားစေဖို့ဖြစ်ပါတယ်။ဒီသင်တန်းဟာ12ပတ်ကြာသင်တန်းဖြစ်ပြီးတော့တစ်ပတ်တစ်ရက်တက်ရတာပါ။ရိုးရိုးအင်္ဂလိပ်စာဘာသာစကားသင်ကြားပေးတာဖြစ်ပြီးတော့လေ့ကျင့်ခန်းလှုပ်စေဖို့လည်းအားပေးပါတယ်။ထိုင်းနိုင်ငံရဲ့လူဦးရေ69သန်းမှာ73ရာခိုင်နှုန်းလောက်ဖြစ်တဲ့ 9.6 သန်းဟာတက်ကြီးရွယ်အိုတွေဖြစ်ပါတယ်။ရိုးရထုံးစံအရတော့ထိုင်းမိဘဘိုးဘွားတွေဟာသားသမီးမိသားစုတွေနဲ့အတူနေထိုင်ကြတာဖြစ်ပြီးအခုချိန်မှာတော့မွေးဖွားနှုန်းတွေကျဆင်းလာတာလူငယ်တွေဟာရင်းကြီးရမျက်နှာရရှာတဲ့အနေနဲ့မျိုးကြီးပြကြီးတွေကိုထွက်ခွာသွားကြတာကြောင့်တက်ကြီးရွယ်အိုတွေဟာကိုယ့်ဘာသာကိုစောင့်ရှောက်နေထိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ။
Netherlands နိုင်ငံ Dutch ရွာလေးတစ်ခုဖြစ်တဲ့ Jelsen နားကအဝေးပြေးလမ်းမတစ်ခုဟာဒေဂီတာတန်တွေကိုဖန်တီးပေးနေပါတယ်။ Netherlands နိုင်ငံဟာမြေမျက်နှာပြေညီညာတဲ့တိုင်းပြည်တစ်ခုဖြစ်ပြီးတော့အဝေးပြေးလမ်းမတွေမှာကားမောင်းရတာပြင်းစရာကောင်းတဲ့အတွက်အခုလိုဂီတာတန်ထုတ်လုပ်နိုင်တဲ့ဒုတ်ချောင်းလေးတွေကိုကတ္တရာလမ်းထဲမှာထည့်သွင်းတည်ဆောက်ထားတာဖြစ်ပါတယ်။ဒါမှမဟုတ်ဒီဂီတာတန်ဟာအဲ့ဒီအဝေးပြေးလမ်းနာမှာနေတဲ့ဒေသခံတွေအတွက်တော့အနားမခံတာဖြစ်နေပါတယ်။ကားတရာတွေဟာအဲ့ဒီချောင်းလေးကိုနင်းလိုက်တာနဲ့အတန်ထွက်လာအောင်ဖန်တီးထားတာလည်းဖြစ်ပါတယ်။ဒီချောင်းလေးတွေကိုတနအီမိုင်40နှုန်းနဲ့ဖြတ်တန်းမှသာအတန်ထွက်မှာလည်းဖြစ်ပါတယ်။ဒီထွက်တဲ့အတန်ဟာလည်း Netherlands နိုင်ငံအမြောက်ပိုင်းအမျိုးသားသချင်းတံမျိုးထွက်အောင်ဖန်တီးထားတာပါ။အဲ့ဒီဒုတ်ချောင်းလေးတွေကိုပုံမှန်အဖြစ်တော့အဝေးပြေးလမ်းမှာတိတ်တိတ်မောင်းနေရင်ဘေးနားကိုတင်းဆောင်းသွားတာမျိုးမဖြစ်အောင်သတိပေးတဲ့အနေနဲ့အထည်သွင်းတိစောက်ကြတာဖြစ်ပါတယ်။လာမယ့်သတင်းပတ်တွင်မှာတော့ဒီဂီတချောင်းတွေကိုဖယ်ရှားပေးမယ်လို့တာဝန်ရှိသူတွေကသဘောတူထားတဲ့အကြောင်းဒီသတင်းသတင်းစာတစ်စောင်ကဖော်ပြထားပါတယ်ရှင
်။ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းတွေကိုနားဆင်ကြရတာပါ။အင်္ဂါည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမှာပါလဲ။
ရရှိမြန်မာမြန်မာနိုင်ငံမှာငင်းငယ်အီတန်တွေငင်းငယ်အီစကားတွေလွှမ်းပြီးတော့ငင်းငယ်အီဆွနီးပိုးတွေလုံနေတဲ့အချိန်နှဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်မှာတော့တိုက်ပွဲတွေရပ်မသွားတဲ့အပြင်စစ်ပွဲကြောင့်မလို့ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေပိုပိုပြီးတော့လိုအပ်လာနေပါတယ်။ဒါကြောင့်မလို့ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်ဆွနီးသွားဖို့ရှိပါတယ်။ပါဝင်ဆွနီးမင်းများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျ။အင်္ဂါည VOA တိုင်းရင်းလေးလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ဖိတ်ခေါ်လိုက်ရပါတယ်။မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းလူမီတာ30 40 48တို့မှာဖန်ယူနိုင်နေပါတယ်အစီအစဉ်လေးအဆုံးမသက်ခင်မှာအခုကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ
်စီးရီးယားအပေါ်နောက်ထပ်စီးရီးတိုက်ခတ်မှုထပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ဖြစ်တဲ့နိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းစီးရီးယားခေါင်းဆောင်ဘာရှာလ်အယ်အာဆတ်အနေနဲ့သူပြည်သူတွေအပေါ်မှာဓာတုလက်နက်နဲ့ထပ်ပြီးတိုက်ခိုက်လာမယ်ဆိုရင်တော့ပြည်ထောင်နဲ့မဟာမိတ်တွေအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့စဉ်းစားမယ်လို့လည်းပြောဆိုပါတယ်။နောက်ထပ်တိုက်ခိုက်မှုတွေအတွက်တော့လောလောဆယ်အဆိုပြုချက်မရှိသေးဘူးလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်က BBC ကိုပြောဆိုတာဖြစ်ပါတယ်။အာဖဂန်ဘက်ကပစ်ခတ်မှုကြောင့်ပါကစ္စတန်အကူတပ်ဖွဲ့ဝင်2ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။နေဆက်ချန်စီယိုကာယမှုစတင်နိုင်ရေးပြင်ဆင်ဆောင်ရွက်ဖို့အတွက်ကာရန်ဒေတာမှာတပ်ဖွဲ့ဝင်တွေပုံမှန်ကင်းလည်ခဲ့တာမှာတပ်ဖက်ကနေတိုက်ခိုက်ခဲ့တာလို့စစ်တပ်ပြောခွင့်ရကပြောပါတယ်။အခြေအနေကိုထိမ့်သိမ့်နိုင်ဖို့အတွက်နှစ်နိုင်ငံစစ်တပ်တာဝန်ရှိသူတွေကြားစစ်ဆက်ဆွေးနွေးနေတယ်လို့လည်းပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရဗိုလ်မှူးချုပ်အာစစ်ဂါဖိုးကပြောဆိုသွားပါတယ်။ရိုဟင်ဂျာမိသားစုတခုပထမဆုံးအနေနဲ့ဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာဆိုရကမနေ့စနေနေ့ကကြေညာပါတယ်။မောင်တော်ဒေတာအကြမ်းဖက်မှုတွေကြောင့်နေရဆွန်ခွာထွက်ပြေးသူမိသားစုတခုတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းကိုဝင်ရောက်လာတာလို့အစိုးရကသတင်းထုတ်ပြန်ခဲ့တာပါ။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုမဖြေရှင်းရသေးတာကြောင့်အခုဆောင်ရွက်ချက်ကလူတွေအာယုံဆိုင်လာအောင်ဖန်တီးဆောင်ရွက်ချက်သားဖြစ်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကလည်းဝေဖန်ကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုံးသိက္ခာနဲ့အညီဖြစ်ပြီးရေရှည်ခံမဲ့ဌာနေပြန်ရေးအတွက်အခြေအနေမျိုးမရှိသေးဘူးလို့ဒုက္ခသည်များဆိုင်ရာကုလအဖွဲ့ကလည်းပြီးခဲ့တဲ့တောက်ကြနေတော့ငါပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆုမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့မိတ်ခဲဒူဘင်စကီဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ1925 32တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးတကြံကာလအတွင်းမှာဘေးအန္တရာယ်ကင်းဝေးပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.